to the Voice of America in Burmese.
Washington Mirror View American တံခါးနဲ့2020 April 17ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းမီတာ2440နဲ့51လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းချွန်းနဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါတန်းကြောင့်ကမ္ဘာမှာလူပေါင်းသက်တမ်းကျော်သေဆုံးနေရခြင်းပါပဲ။ယေရှုခရစ်တော်ဂျေရုဆလင်မှာလောကတိုင်အတင်ခံရတဲ့နေ့လို့ခရစ်ယာန်တွေယုံကြည်ကြတဲ့ Good Friday တောက်ကြံနေ့ကိုကမ္ဘာတစ်လောကတန်းနဲ့ချီတဲ့ခရစ်ယာန်ဘာသာဝင်တွေအထိတ်မှဆုတောင်းပွဲတွေလုပ်နေကြပါတယ်။ဒါပေမဲ့ဒီနှစ်ဆုတောင်းပွဲတွေကတော့အရင်နှစ်တွေနဲ့မတူပါဘူး။ယောဂါမကူးဆက်အောင်သတိထားနေကြရတာမို့ဖခင်ကျောင်းတွေကိုသွားတာလူစုလူဝေးနဲ့ကျင်းပတာမျိုးမဟုတ်ဘဲသတင်းမီဒီယာတွေကနေတဆင့်ထုတ်လွှင့်တဲ့အခမ်းအနားတွေကိုကိုအင်ကနေကိုကြည့်ပြီးပါဝင်ဆင်နွှဲနေကြတာပါ။တောက်ကြနေမနေ့ပိုင်းအချိန်ထိယောဂအကုဆိုင်ခံရသူကကမ္ဘာတစ်လောမှာ 1.6 သန်းဖြစ်သွားပြီလို့ John Hopkins ကသတင်းထုတ်ပြန်ပါတယ်။ American ပြည်တော်စုမှာယောဂအကုဆိုင်ခံရသူက5သိန်းနီးပါးရှိနေပြီဖြစ်ပြီး Spain မှာ3သိန်းခွဲကျော်နဲ့ Italy မှာတော့3သိန်းခွဲနီးပါးရှိနေတာပါ။ဒီယောဂနဲ့တည်ဆုံးရသူက American မှာ 18,000 လောက်ရှိတယ်လို့ Spain မှာ 16,000 နီးပါးနဲ့အီတလီမှာတော့19,000နေပါဖြစ်နေပါပြီ။ WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးကTedros Ghebreyesus ကတော့ဒီယောဂကူးစက်မှုကာကွယ်ဖို့အတွက်ထုတ်ပြန်ထားတဲ့သတ်မှတ်ချက်တွေရှော့ပေးဖို့လုပ်နေတဲ့နိုင်ငံတွေအနေနဲ့နောက်တချီထပ်ပြီးဖြစ်လာနိုင်တာကိုသတိထားကြဖို့ပန်ကြားခဲ့ပါတယ်။ဥရောပနိုင်ငံတချို့ကကန့်သတ်ချက်တွေရှော့ချပေးဖို့လုပ်နေချိန်မှာပဲ Britain မှာတော့ခီးသွားတွေမလာဖို့ရဲတွေကသတိပေးနေပါတယ်။American သမ္မတ Donald Trump နဲ့ Russia သမ္မတ Vladimir Putin တို့ဟာ Coronavirus ကရောဂါဆိုင်ရာနဲ့စွန့်ရင်ဈေးကွက်ဆိုင်ရာကိစ္စတွေကိုတောက်ကြနေကဆွေးနွေးခဲ့တယ်လို့သမ္မတအင်ဂျူကပြောပါတယ်။ခေါင်းဆောင်တို့ကလက်ရှိဖြစ်ပေါ်နေတဲ့ Coronavirus ကမ္ဘာကပ်ဘေးအတွက်တွန်းလှန်တိုက်ဖျက်ရေးအပြင်ကမ္ဘာဈေးကွက်တည်ငြိမ်မှုရှိစေရေးကိုဦးစားပေးပြီးဆွေးနွေးခဲ့တယ်လို့သမ္မတအင်ဂျူကပြောပါတယ်။ဒါအပြင်ခေါင်းဆောင်တို့ဟာနိုင်ငံအရေးကိစ္စတွေနဲ့အတူတကမ္ဘာလုံးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတယ်လို့လည်းအင်ဂျီရောပြောခွင့်ရ Jet Deer ကပြောပါတယ်။ American သမ္မတ Trump နဲ့ Russia သမ္မတ Vladimir Putin တို့ဟာမတ်လကုန်ပိုင်းလုံးကလည်းတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပြီးဒီလိုပြောကြားပြီးမှ Russia ကဆေးဝါးနဲ့ဆက်ပစ္စည်းတန်ချိန်60ကို American ပြည်တော်စုကိုပေးပို့ခဲ့ပါတယ်။ Russia တန်ချိန်ရဲ့အရာရှိက Coronavirus ထံအဆိုးအဝါဆုံးခံရတဲ့ New York ပြည်နယ်အတွက်နှကောင်းစီးရဲ့အသက်ရှူဆက်တွေပါဝင်ဆေးပစ္စည်းတန်ချိန်60ပို့ပေးတာဟာဒုသားချင်းစာနာမှုအတွက်လို့ပြောပေမဲ့ American နိုင်ငံခြားရေးဌာနကတော့ဒီပစ္စည်းတွေကို Russia စီကရှော့ဈေးနဲ့ဝယ်ခဲ့တာလို့ကြေညာချက်ထုတ်ပြန်ခဲ့တယ်လို့ CSIS က Russia အရေးလေ့လာသူ Heather Connelly ကလည်း Russia ကကိုကျိုးဆွန့်တဲ့အနေနဲ့လှူဒါန်တက်တယ်မဟုတ်ပါဘူးလို့ပြောပါတယ်။ Mexico ကရင်းနှီးထုတ်လုပ်မှုနဲ့ပတ်သက်ပြီးသဘောတူငွေအရေးရောင်းနေတွေ့လာတဲ့နောက်မှာ OPEC နဲ့မိတ်ဆွေနိုင်ငံတွေကြားဇူလိုင်လအထိတနည်းကိုရေနံစီဆယ်တန်းရှော့ချထုတ်လုပ်ဖို့သဘောတူလိုက်ကြပါပြီ။ရေနံစီတွေချဆင်းနေတာကိုကာမိစေဖို့ရေနံထွက်နိုင်ငံတွေချဘယ်လောက်ရှော့ထုတ်ကြမယ်ဆိုတာကိုမဆုံးဖြတ်နိုင်တဲ့ဖြစ်နေခြင်းမှာ G20 ဆက်မှုထိပ်သီးနိုင်ငံ20ကစွန့်ရင်ဆိုင်ရာဝန်ကြီးတွေဟာတောက်ကြနေကအစည်းအဝေးကျင်းပခဲ့တာဖြစ်ပြီးဒီအစည်းအဝေးမှာမက္ကဆီကိုကအမေရိကန်နဲ့သဘောတူညီချက်ရပြီလို့ကြေညာခဲ့တာပါ။ဒီလိုကြေညာလိုက်ပြီးတဲ့နောက်မှာရုရှားပါဝင် OPEC အဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကပါတနေ့ကိုရေနံစီဆယ်တန်းရှော့ချထုတ်လုပ်ပြီးရေနံစီမြင့်တင်မှုအတွက်သဘောတူခဲ့ကြပါတယ်။ပြင်သစ်နိုင်ငံရဲ့တခုတည်းသောလင်းတင်သင်္ဘောကြီး Charles de Gaulle ပေါ်မှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူ90ရှိနေတယ်လို့ပြင်သစ်စစ်တပ်ကပြောပါတယ်။အခုလိုအကူးစက်ခံရသူတွေထဲက3ဦးကိုပြင်သစ်ဆေးရုံတွေမှာကုသပေးဖို့လေရင်နဲ့ပို့ပေးခဲ့တယ်လို့ပြင်သစ်စစ်တပ်ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သင်္ဘောပေါ်မှာလူပေါင်း1900ရှိနေတာဖြစ်ပြီးသူတို့တွေကိုမကူးဆက်အောင်ကာကွယ်ဆောင်ရှောက်ဖို့ဆေးဝန်တန်းတွေတင်းမောပေါ်မှာရှိနေတယ်လို့ဒီတင်းမောပေါ်ကအကူးဆက်ခံရတဲ့သူတွေဟာလည်းကျန်းမာရေးအခြေအနေတိတ်မဆိုးဝါးဘူးလို့ပြောပါတယ်။တင်းမောပေါ်မှာဒီယောဂါရှိမရှိ66ယောက်ကိုဆန်းသက်ရမှာ50မှာယောဂါပိုးတွေ့ရတာပါ။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 8.3 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ရမတော်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်COVID-19 စောင့်ကြည့်လူနာ89ဦးတည်းကတဦးမှရောဂါပိုးတွေ့ရှိရတဲ့ကြောင်းမြန်မာနိုင်ငံမှာတက်ခွဲတည်ပြီးလူနာ28ယောက်ရှိသွားခဲ့ပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဧပြီလ10ရက်နေ့ညပိုင်းမှာကြေညာခဲ့ပါတယ်။ဧပြီလ10ရက်နေ့မနက်ပိုင်းမှာလည်းစောင့်ကြည့်လူနာ4ယောက်မှာရောဂါပိုးတွေ့ရှိတယ်လို့ကြေညာထားတဲ့ကြောင်းတရက်တည်းစောင့်ကြည့်လူနာ5ယောက်မှာရောဂါပိုးတွေ့ရှိခဲ့တာပါ။ရောဂါပိုးနောက်ဆုံးတွေ့ရှိသူလူနာနံပါတ် 28 ဟာတက်ခွဲအတီးပြူလူနာနံပါတ် 8 နဲ့အနီးကထိတွေ့ခဲ့တဲ့မိသားစုဝင်တယောက်ဖြစ်ပြီးအသွာလာကန်တထားချိန်တွင်ရောဂါလက္ခဏာတွေပြလာတာကြောင့်တက်ခွဲစစ်ဆေးရာကနေအခုလိုရောဂါပိုးရှိနေကြောင်းသိရှိရတာလို့လည်းကြေညာချက်မှာပါရှိပါတယ်။သွေးတော်နဲ့စီဂျိုရောဂါခံရှိသူလူနာနံပါတ် 28 ကိုဝေဘာဂီအထူးကုဆေးရုံကြီးမှကုသပေးမှဖြစ်ပါတယ်။ဧပြီလ9ရက်နေ့ကနေ10ရက်နေ့အတွင်းစောင့်ကြည့်လူနာအသင်50ဦးတိုးလာတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ COVID-19 ဒီကုသရောဂါပြန့်နှံ့နေတာကိုတားဆီးတဲ့အနေနဲ့အေဘီလာ10ရက်နေ့ကနေ19ရက်နေ့အထိတကြံကာလအတွင်းဘလူးအပဲအပြင်းမထွက်ကြဖို့နဲ့လူစုလူဝေးတွေမလုပ်ဖို့ကိုတိုက်ဒေသကြီးအစိုးရအသီးသီးကညွှန်ကြားချက်တွေထုတ်ပြန်ထားပါတယ်။ဒီစီစဉ်ကိုစက်မှတ်ဆောင်ရွက်ဖို့သက်ဆိုင်ရာအုပ်ချုပ်ရေးမှုတွေကိုညွှန်ကြားထားပေမဲ့နေအပြင်းမထွက်ဖို့ကိစ္စမှာဥပဒေအရတင်းကျပ်တဲ့သဘောတော့မတွေ့ရပါဘူး။ကျောင်းနိုင်ဒေသကြီး COVID-19 ကာကွယ်ထိန်းချုပ်ကူတာရေးလုပ်ငန်းကော်မတီကတော့မဖြစ်မနေဆောင်ရွက်ရမယ့်ကျန်းမာရေးကိစ္စနဲ့အစားအသောက်ဝယ်ယူတဲ့ကိစ္စတွေကလွဲပြီးအိမ်ပြန်မထွက်ဘဲနေထိုင်ဖို့အသွားအလာတန်တက်တဲ့အစီအစဉ်မှာပြည်သူတွေပူးပေါင်းပါဝင်ဖို့ညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ပြီးခဲ့တဲ့သတင်းပတ်တွင်သေဆုံးသူဦးရေတိုးလာတဲ့အတွက်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်အာဏာပိုင်တွေကအသွားအလာတန်တက်တာမြင့်ချက်တွေကိုထပ်ပြီးတင်ကြားလိုက်ပါတယ်။တောက်ကြံလေးကချမှတ်လိုက်တဲ့တန်တချက်အစ်တွေကြောင့်ပြည်တော်ဂျကာတာမှာပလီတွေကိုပိတ်ထားရသလိုဈေးဆိုင်တွေစားတောက်ဆိုင်တွေနဲ့ပန်းခြံတွေလည်းပိတ်ထားရပါတယ်။ဂါဒစီလူသုံးထက်ပိုလိုက်ပါခွင့်မပြုသလိုစိုက်ကယ်ကိုလည်းတူတူတည်းသာစီရင်ပြုထားတာပါ။အင်ဒိုနီးရှားတွေရဲ့မတူညီတဲ့ယဉ်ကျေးမှုဒလေးစရိုက်စီကတ်လိုက်တာမှုအားနေတာနဲ့စီးပွားရေးအရာဆုံးရှုံးမှုရှိနိုင်တဲ့အကြောင်းဆိုပြီးတမရဝီတူတို့ကတနိုင်ငံလုံးလုံးဝအပြင်းမထွက်ရမယ့်ကိုချမှတ်မထားပဲလူတွေကိုခက်ခွက်ခွာနေကြပုံနဲ့မလို့အပ်တဲ့အိမ်ပြေမထွက်ကြဖို့သာတိုက်တွန်းထားကြတာပါ။ဒါပေမဲ့ယောဂါရှာဖွေမစစ်ဆေးနိုင်တဲ့အခြေအနေကိုစိုးရိမ်နေတဲ့ဂျကာတာအုပ်ချုပ်ရေးမှူးအန်ဒီစ်ဘတ်စဝီဒန်ကတော့ယောဂါကုသမှုဟန်တာဖို့တင်းကျပ်တဲ့စည်းကမ်းတွေကိုချမှတ်ဖို့လိုလားနေကြတာပါ။စီကံတွေတုံ့ပြန်ချမှတ်ပေးဖို့ဘတ်စဝါဒန်ရဲ့တောင်းဆိုချက်ကိုကျမ်းမာရေးဝန်ကြီးဌာနကဗိုလ်ထုတ်တင်မှာလက်ခံခဲ့ပြီးအခုလိုတုံ့ပြန်တက်မှတ်လိုက်တာလည်းဖြစ်ပါတယ်။ကမ္ဘာမှာ rubber လက်အိတ်အများဆုံးထုတ်လုပ်တင်ပို့တဲ့မလေးရှားနိုင်ငံမှာ rubber လက်အိတ်တွေအပြည့်အဝပြန်လည်ထုတ်လုပ်နိုင်ရေးအတွက်ကိုရိုနာဗိုင်းရပ်စ်တားဆီးရေးအတွက်ချမှတ်ထားတဲ့ကန့်သတ်ချက်တချို့ကိုမလေးရှားအစိုးရကဖြေလျှော့ပေးလိုက်ပြီးဖြစ်ပါတယ်။အခုလိုဖြေလျှော့ပေးလိုက်တာကြောင့်ကိုရိုနာဗိုင်းရပ်စ်ကရောဂါတိုက်ဖျက်နေတဲ့ဒီကမ္ဘာလုံးကကျန်းမာရေးဝန်ထမ်းတွေအတွက်လက်အိတ်တွေမလုံမလောက်ဖြစ်နေတာကိုရှောင်ရှားနိုင်မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ဒါစီရေကန်တက်ချက်တွေကြောင့်ကမ္ဘာမှာလက်အိတ်မလုံမလောက်ဖြစ်တာတွေရှိလာနိုင်တယ်လို့ပြီးခဲ့တဲ့လပိုင်းကမလေးရှားကလက်အိတ်လုပ်ငန်းရှင်တွေကသတိပေးနေကြတာပါအခုလိုကန်တက်ချက်တွေဖြေလျှော့ပေးတာနဲ့ပတ်သက်ပြီးမလေးရှားနိုင်ငံကကုန်သွယ်ရေးနဲ့စက်မှုဝန်ကြီးဌာနမီတီကဝေဖန်ချက်တစုံတရာမပေးပေမဲ့မလေးရှားရပ်ဘာလက်အိတ်လုပ်ငန်းရှင်များအဖွဲ့ကအဖွဲ့ဝင်တွေကိုမလ23ရက်နေ့ရက်စွဲနဲ့ပြေးပို့တဲ့စာရဲမှာလက်အိတ်စက်ရုံတွေအပြည့်အဝပြန်လည်လည်ပတ်ဖို့မီတီကခွင့်ပြုပေးနေတယ်လို့ပါရှိခဲ့ပါတယ်လေစေုံတွေအနေနဲ့လူသမားစီးအပြည့်စုံနဲ့အတတ်နိုင်ဆုံးလူအ ਨੇ ဆုံးနဲ့အလုံးလုံးမဲ့အချိန်စရာနဲ့အတူခွင့်ပြုချက်လျှောက်ထားဖို့လိုအပ်မှာပါအခုလိုအစိုးရကလုပ်ငန်းလေပတ်ဖို့ကိုခွင့်ပြုခဲ့တာကြောင့်ဒီနှစ်ထဲကမ္ဘာတဝန်းလိုအပ်မဲ့လက်အိတ်ပေါင်း225ဘီလီယံထုတ်လုပ်နိုင်မှာဖြစ်တယ်လို့လည်း rubber လက်အိတ်လုပ်ငန်းရှင်များအဖွဲ့ Dennis Lowe က VOA ကိုပြောပါတယ်ဗီယက်နမ်နိုင်ငံကနေပြည်ပို့တဲ့ဆေးရုံ၃ယောဂါကကွယ်ဝတ်စုံ၄သိန်းခွဲအမေရိကန်နိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်COVID-19 ယောဂါပိုးကူးစက်ပြန့်နှံ့နေတဲ့အမေရိကန်နိုင်ငံမှာဆေးဘဆိုင်ရာပစ္စည်းတွေတိတိတတ်တာပြန့်နှံ့နေတဲ့ကိစ္စတနိုင်ငံအကြားဆွေးနွေးပြီးမှအခုလိုဗီယက်နမ်ကဝတ်စုံတွေကိုအလျင်မြန်ပေးပို့လိုက်တာဖြစ်ပါတယ်။သမ္မတထရမ့်ကယောဂါကပ်ဝေးဝတ်စုံ၄သိန်းခွဲတက်ဆက်စ်ပြည်နယ်ဒေါ်လာစမျိုးကိုတောက်ကြမနဲ့ပိုင်းကရောက်ရှိလာပြီးဖြစ်ကြောင်းနဲ့ကျေးဇူးတင်ရှိကြောင်း Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။ရေးပေါ်လိုအပ်ချက်အရဒုတိယတုပ်အဖြစ်နောက်ထပ်ယောဂကပ်ဝေးဝတ်စုံ၄သိန်းခွဲတင်ပို့သွားဖို့ပြင်ဆင်ထားပြီလို့လည်းဟနွိုင်းမျိုးကဗီယက်နမ်နိုင်ငံဆိုင်ရာအမေရိကန်တန်ယုံကပြောပါတယ်။ဗီယက်နမ်နိုင်ငံကိုနိုင်ကယောဂကုသပြန်နာတာကိုထိန်းချုပ်ဖို့ကြိုးစားနေရတာဖြစ်ပြီးလက်တလုံးယောဂကုသခံရသူ250ကျော်ရှိပေမဲ့တည်ဆုံးသူတော့မရှိသေးပါဘူး။ ကာယောဂအန္တရာယ်တိုက်ဖြတ်ဖို့ကြိုးစားနေကြတဲ့အချိန်မှာနိုင်ငံတော်တော်များများကတခြားနိုင်ငံကိုပေးပို့တဲ့ဆေးဘဆိုင်ရာအထောက်ပံ့တွေကိုကန့်သတ်ထားနေချိန်မှာဗီယက်နမ်နိုင်ငံကအခုလိုအကူအညီပေးတာဟာတမူထူးခြားကွဲပြားလို့နေပါတယ်ခင်ဗျာ The voice of America, the OA. I'm going to talk about the story of the story of the story.
စင်ကာပူနိုင်ငံမှာပြည်သူတွေတက်နိုင်တဲ့များနေအပြင်မထွက်ကြဖို့အမိန့်ထုတ်ပြန်ကန့်သတ်ထားတဲ့ဂျာကပဲဒီအပိုင်းအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေအတွက်တိတိသာသာတိုးလာတဲ့အထင်းမှာမြန်မာနိုင်ငံသား20ကျော်လဲကူးစက်ခံရကြောင်းကူးစက်ခံလူနာတွေနဲ့နှီးဆက်သူတချို့က VOA ကိုပြောပါတယ်ဧပြီလ9ရက်ကနေမေလ4ရက်နေ့ထိဘလို့အပဲနေအပြင်မထွက်ကြဘူးဆိုတဲ့စင်ကာပူအစိုးရရဲ့အမိန့်ကြောင့်ဒါမဲ့အနာဂတ်ကာလမှာအလုပ်ကိုင်တဲ့စီးပွားရေးထိခိုက်လာမှာကိုစိုးရိမ်နေကြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြခြင်းပါလဲ AB စံရဲ့တောက်ကြနေတရဲ့ထဲမှာတွင်စင်ကာပူနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့လူနာအသစ်200နီးပါးရုတ်တရက်တိုးလာပြီးသေဆုံးသူနောက်တဦးရှိလာတာကြောင့်အာနာပိုင်းနေရောစင်ကာပူလူထုကြားမှာပါစိုးရိမ်မှုပိုတိုးလာနေတာပါအခုလို COVID-19 ရောဂါပိုးကူးစက်ခံရသူတွေထဲမှာအခုချိန်ထိစင်ကာပူရောက်မြန်မာနိုင်ငံသားအယောက်20ကျော်ရှိနေပြီလို့ဝေဒနာရှင်တဦးကိုအကူအညီပေးနေတဲ့ကမ်းလွန်ရေနံရှာဖွေရေးလုပ်ငန်းအင်ဂျင်နီယာဦးဝင်းထိန်ကပြောပါတယ
်ဟုတ်တယ်အခုဒီနေ့ဒီဆိုလို့ရှိရင်22ရက်ကူးစက်တာပြီးမှတွေကအဲ့ဒီမှာ3ရက်ကတော့ပြန်ကောင်းသွားတယ်က19ရက်ကတော့အခုချိန်ဒီဆေးရုံမှာရှိတုံးပဲ
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားပြန့်နှံ့လာပြီးနောက်စင်ကာပူနိုင်ငံမှာဝူဟန်ကပြန်လာတဲ့ခရီးသည်တဦးစီမှာဇန်နဝါရီ23ရက်နေ့ကရောဂါစတွေ့လာတာပါဒါဟာအရှိတောင်အာရှနိုင်ငံတွေတဲ့အစောဆုံးကူးစက်ခံရမှုလို့ဆိုနိုင်ပေမဲ့စင်ကာပူအစိုးရရဲ့ကင်တွယ်ထိန်းချုပ်မှုကောင်းမွန်လာကြောင်းယောဂါကူးစက်မှုအတော်နှေးသွားပါတယ်မတ်လကုန်ပိုင်းစင်ကာပူကနိုင်ငံသားအလို့သမားတွေကြားမှာယောဂါကူးစက်မှု900ကျော်ရှိလာပြီးတကြော့ပြန်ပုံများလာတဲ့အတွက်အခုဆိုရင်အလို့သမားကြီးဟာတွေကိုတစ်ခုပြီးတစ်ခုကွာရန်တင်းအမိန့်ထုတ်လာရတယ်လို့စင်ကာပူမှာဗဟိဗေဒပညာရှင်အဖြစ်လုပ်နေတဲ့ဦးတင်မောင်ဝင်းကပြောပြပါတယ
်အခုကဒီအချက်မှာဘင်္ဂလားရောအိန္ဒိယရောမြန်မာရီရောသူတို့တွေကဘာမှနေရလဲဆိုရင် dormitory ဆိုတာအဲ့မှာအလူသမား quarter ဆေးဘော75ပြီလောက်ခန်းမှာ ਉਹ နှစ်ထပ်အိတ်ကလေးနေနဲ့ခဏယောက်ရှိရလောက်နေရတယ်အခုဒီလို lockdown လောရတဲ့ပြဿနာအဓိကရဲပါလဲဆိုလို့ရှိရင်အလူသမား quarter တွေမှာတွေ့တယ်တခါကျတော့သူတို့တွေဝယ်နေကြဖြစ်တဲ့ Mustafa ဆိုတာအဲ့ကုန်းတိုက်ကပြီးတော့ပြန်လာတယ်ပြီးတော့အဲ့ကုန်းတိုက်ကြီးကိုပါလဲသူကခါရဲပိတ်ထားတယ
်စင်ကာပူဝန်ကြီးချုပ်လီရှန်လုံးကတော့နိုင်ငံသားအလူသမားတွေရဲ့လူမှုဖူလုံရေးအတွက်အနီးကအလေးထားဆောင်ရွက်နေကြောင်းတောက်ကြနေမိကုံးမှပြောသွားပါတယ်စင်ကာပူအစိုးရကလက်ရှိထုတ်ပြန်ထားတဲ့အမိန့်ဟာအခြားနိုင်ငံတွေမှာလိုလော့ကဒေါင်းအမိန့်မျိုးမဟုတ်ပဲစက်ကက်ဘရိတ်ကာလို့ခေါ်တဲ့ကဏ္ဍလိုက်ဖြတ်တောက်ပြိပင်မှုမျိုးဖြစ်တယ်လို့ဦးဝင်းထိန်ကရှင်းပြပါတယ
်ဒီကိစ္စကလော့ကဒေါင်းတော့မဟုတ်သေးဘူးဗျဒီဥစ္စာကစက်ကက်ဘရိတ်ကာပေါ့ဗျသူကဟိုကဏ္ဍလိုက်ဖြုတ်ချပြဖို့ကြိုးစားတာပါပဲသိရေးမကြီးတဲ့စုစုံမှုမကြီးမားတဲ့လုပ်ငန်းတွေကတော့ရပ်ဆိုင်ပြစ်မယ်မရှိမဖြစ်လိုအပ်တဲ့အလုပ်တွေနိုင်ငံသားယင်းနှိမ့်နှံမှုကြီးမားတဲ့အလုပ်တွေကိုဟိုကန့်သတ်ချက်တွေနဲ့ဆက်ပြီးလုပ်မှာပေါ့ဗျာဒါကိုသူက circuit breaker လို့ခေါ်ပါတယ
်ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုကန့်တွယ်ဖို့စင်ကာပူအစိုးရကထုတ်လိုက်တဲ့ဒီကန့်သတ်ချက်တွေကြောင့်ကာယောဂအလွန်ကာလမှာအလို့ကန်တဲ့စီးပွားရေးလည်ပတ်မှုထိခိုက်လာမှာကိုတော့စိုးရိမ်နေကြကြောင်းဦးတင်မောင်ဝင်းကသုံးသပ်ပါတယ
်ဒါအပြီးလို့ရှိရင်ဟိုအလို့ကန်တဲ့အခြေအနေအချစ်မလဲဆိုတာတော့ဆိုရင်ရတယ်။ချုပ်ကုံကြီးဆိုလို့ရှိရင်လူပိတ်ထားတဲ့ဥစ္စာကိုကိုယ်မှရှိတဲ့ခွင့်နဲ့အကုန်လုံးယူခိုင်းလိုက်တယ်။ခွင့်ကုန်လို့ရှိရင်အတော့အံပိတ်ဖြစ်ရင်ဖြစ်မယ်။ဒါဆိုပေးချင်မှလည်းပေးမယ်။ဒါကမသေးကြဘူးမကြီးရ။အဲ့ဒီအတွက်ပဲသူတွေကစီးပွားရေးပေါ်လေဒီအလုပ်ကိုင်းအတွက်အဲ့ဒါအတွက်ပဲသူကနည်းနည်းလေးစိုးရင်မှုတော့ရှိတယ်။ဒါပေမဲ့အစိုးရကလည်းအလုပ်ရှင်တွေကိုအခုဒီတလဥစ္စာကိုအလုပ်သမားတွေကိုတတ်နိုင်မချုပ်ပါနဲ့။ဒီတလစာအတွက်ကိုတော့လစာရဲ့85ရာခိုင်နှုန်းကိုသူအစိုးရဆိုင်ပြီပဲ
စင်ကာပူအစိုးရကလေဆိပ်ပြည်မှာဆက်ရောက်ဗီဇာထုတ်မပေးဘဲကန့်သတ်ထားပြီးသားဖြစ်ပေမဲ့စာနာရိတ်ကတည်ဆောင်တဲ့ကုန်တင်လေယာဉ်အဝင်အထွက်ရှိနေတဲ့အထက်မှာမြန်မာနိုင်ငံကလာတဲ့လေယာဉ်တွေလည်းပါဝင်တယ်လို့စင်ကာပူရောက်မြန်မာအတိုင်းဝိုင်းကပြောပါတယ်လက်တလုံးမှာတော့စင်ကာပူနိုင်ငံကိုမဖြစ်မနေလေကြောင်းနဲ့ဝင်လာသူတွေဟာဘယ်သူမှမဆိုအစိုးရသတ်မှတ်ထားတဲ့နေရာတွေမှာ14ရက်ကြာကွာရန်တင်းနေရမှာဖြစ်ပါတယ်အခုဆိုရင်စင်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း2130ဝန်းကျင်ရှိပြီးသေဆုံးသူ8ဦးရှိလာပါတယ်။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
။ထိုင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ရဲ့ တခွဲပြည်သူစီရင်ထဲမှာမြန်မာလူသမား900ကျပ်မနည်းရှိနေကြောင်းသိသက်ပြီးပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုလုံးမြင့်နေတဲ့ထိုင်းနိုင်ငံထဲမှာမြန်မာ800လူသမား300ကျပ်မနည်းရှိနေတယ်ဆိုပြီးထပ်မံထားကြတာပါ။ထိုင်းနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ရှိတယ်လို့တခွဲအပြည်သူခံရသူ2000ကျော်ရှိတဲ့အချိန်မြန်မာ800လူသမား900ကျပ်မနည်းရှိထားတယ်လို့လည်းသိရပါတယ်။ထိုင်းနိုင်ငံအတွင်းမှာဆိုရင်လူစုလူဝေးမလုပ်ဖို့နဲ့ဒီအတော်လာပြီးကိုတာမီကတ်တက်ထားသလိုညမထွက်ရအမိတ်ကြီးကိုလည်းထုတ်ပြန်ထားတာပါ။ထိုင်းနိုင်ငံအတွင်းကမြန်မာလူသမားတွေရဲ့အခြေအနေနဲ့ပတ်သက်လို့လူသမားရေးလှုပ်ရှားသူရောမြန်မာတယုံဘက်ကပါမပြတ်စောင့်ကြည့်နေပါလေ
။ဟုတ်မြန်မာတွေကတော့ဒီမှာအခုလောတဲ့ကျွန်တော်တို့ကိုယ်ကတော့ကိုးရောက်လို့ကျွန်တော်တို့ပြရတယ်။ဟုတ်ကဲ့
။အဲအ
မေမောင်မနော်။ဒီကိစ္စကအလုံးမောင်ကထိုင်းနိုင်ငံမှာတော့ထောင်းလို့ဖြစ်နေ။ဒီကိစ္စကတော့ကျွန်တော်တို့လည်းဒီဘက်မှာတော့ကျွန်တော်တို့ဒီမြန်မာတိုင်းရင်းမြန်မာတိုင်းရာသီကျွန်တော်အထူးပြတာကျွန်တော်ပေါ့။အဲ့ကျွန်တော်တို့တော့အများကြီးအာမေတ္တာလောက်အများကြီးဆက်ပြီးတော့အစီအစဉ်ကိုကြိုးပမ်းသူကဒီနေ့ကိုရောက်ဖြစ်သွားပြီးနောက်နေ့ဆက်ပြီးအစီအစဉ်မပြရဘူး။ဒါပေမဲ့လူသမားတော့ဒိတ်ပေါ်တော့ပါတယ်။ကိုပထမတစ်ခေါက်ဖြစ်စရာအာပထမဦးဆုံးနှစ်ယောက်ပေါ့။အဲ့ဒါသူကအဲ့ဒါကအာဒီမှာလူသမားတွေကနားကြော်ဝန်ဆောင်ပေးတဲ့လုပ်ငန်းကိုပြောတယ်။ဒါကလည်းဆိုတာတော့မပြရဘူးနော်။ထိုင်းနိုင်င
ံတောင်ပိုင်းကပညာရေးနဲ့ပူးပေါင်းရေးဖောင်ဒေးရှင်းရဲ့လူသမားရေးရတယ်မှတ်တမ်းရေးရတောင်ပိုင်းကဦးနေဦးပြောပြနေတာပါ။ထိုင်းအုပ်ချုပ်ရေးအဖွဲ့ဝင်တွေဟာသူတို့နေမြေမှာပါဝင်ရေးအတွက်စိတ်ချလာရေးလုပ်တာတွေရှိပေမဲ့မြန်မာတွေကိုအစ်ချင်းများပေးဖို့ကအခုချိန်မှာအခက်အခဲတွေဖြစ်နေတယ်လို့လည်းဆိုပါတယ်။ဒီအတွက်မြန်မာတွေကြားမှာကူးစက်မှုလုံးတွေဘယ်လောက်ရှိရှိနေတယ်ဆိုတာကိုခံမှန်းဖို့ခက်တယ်ဆိုပြီးဦးမင်းဦးကဆိုပါတယ်
။ဒီရက်ပေါ်ဒီမှာရက်ပေါ်ဒီကိုပေါ်တော်ရနေလိုက်ပြီးတော့ဒီအခုဒီတိုင်းတော်မှာလို့စိတ်ချလာတော့တော့ထုတ်ကြရ။ဆိုတော့ကျွန်တော်မြန်မာဒီလူမှုရေးကိုသွားပြီးတော့ဒီကွန်မြူနတီကိုသွားပြီးတော့ဆက်တော့ကျွန်တော်တို့လည်းဒီမှာတော့တုတ်ပြီးနေတယ်ကျွန်တော်တို့ကလည်းဟုတ်ကောက်ကူအများကြီးမြောက်ထက်ပုံထွက်လို့မရဘူးတောင်းလိုက်ရပါတယ်ဒါကြီးပေါ့လို့ရတော့နားပေါ့အဲဒီလူစုလို့မရတော့ကျွန်တော်ဆယ်ကတော့မပြရဘူးဒီမှာလူမားတွေဈေးမှာဆက်တော့အဲ့လိုဖြစ်နေလို့ရှင်တော့မှလည်းမသိနိုင်ဘူးလားအဲ့တော့ခုနေအများကြီးကြည့်သွားမယ်ပြီးတော့မှတော့ဖြစ်လာရင်ကျွန်တော်တို့ညီမတွေတခါပြောတာမျိုးတော့ခံရအောင်လည်းဒီလိုပေါ်နေရောဖိကြနေကြတာတော့ဒါရီးယားတက်နေတယ်ကျွန်တော်တော့
ထိုင်းနိုင်ငံထဲမှာမြန်မာလူသမား300ကျပ်မနည်းအလုလုကန်နေကြတာဖြစ်ပြီးထိုင်းတောင်ပိုင်းကကုကက်လူနေရာတွေမှာတော့အလုလုကန်နေကြသူတွေကအများကြီးရှိနေတာပါကုကက်ပြည်အိမ်မှာတော့ကူးစက်မှုတွေများနေတာကြောင့်တခြားပြည်အိမ်တွေထက်ကိုရိုနာဗိုင်းရပ်စ်ကောင်းဝဲထိထုတ်ရေးတွေကိုတင်းတင်းကျပ်ကျပ်လုပ်ထားတယ်လို့ဆိုပါတယ်ဒီမှာမန်အေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်
COVID-19 ကာယရောဂါကြောင့်ဖြစ်ရတဲ့ကျန်းမာရေးနဲ့စီးပွားရေးအကျပ်တဲကြီးတစ်ခုစလုံးကိုနိုင်ငံအများရင်ဆိုင်နိုင်ဖို့ရေးကမ္ဘာကျန်းမာရေးအဖွဲ့ကြီးနဲ့ကမ္ဘာငွေကြေးရမငွေအဖွဲ့တို့ပူးပေါင်းဆောင်ရွက်နေကြတဲ့အကြောင်း VOA သတင်းတော်လီဇက်လေးဂျနီဝါမြို့ကနေသတင်းပေးပို့ထားတာကိုပြောပြပေးပါမယ်လူသားချီကူးစက်ခံရပြီးတောင်းချီသေဆုံးရတဲ့ဒီကိုရိုနာဗိုင်းရပ်စ်ကာယရောဂါဟာကျန်းမာရေးအကျပ်တဲအတွက်ပိုတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားမှုကြောင့် Tedros Adhanom Ghebreyesus ကပြောပါရယ်။နောက်ဆက်တွဲလူမှုရေးနဲ့စီးပွားရေးအကျပ်တဲကြီးတွေလည်းရှိနေပါတယ်လို့ဆိုပါရယ်။နိုင်ငံတည်တည်ကဗိုင်းရပ်စ်ပိုးမပြန့်နှံ့ဖို့ကတ္တချက်တွေချမှတ်ထားတာဟာလူတွေရဲ့ဝင်ငွေကိုအတော်လေးထိခိုက်နေတယ်လို့နိုင်ငံစီးပွားရေးတွေလည်းအထိနာနေပြီဖြစ်ပေမဲ့ပြည်ထောင်တဲ့ရေယူဆောင်ရွက်ချက်တွေကိုတော့လူသက်တွေကိုကာကွယ်ဖို့လုပ်ကိုလုပ်ရမယ်လို့သူကပြောပါတယ်။ယောဂါရှာဖွေတာဆက်သက်စစ်ဆေးတာတိကျခွဲခြားထားတာနဲ့ကုသမှုပေးတာတွေဒရဂျန်လုပ်ဆောင်ရမယ်လို့လည်းသူကသတိပေးပါတယ်။အချိန်မတိုင်ခင်တိုင်းပြည်တွေကစီးပွားရေးပြန်လည်တလန်ထူရေးလုပ်ဆောင်မှာကိုတော့သူကအထူးစိုးရိမ်နေပါတယ်
။ If countries rush to lift restrictions too quickly,The virus could resurge.
တော်လာကံတက်ချက်တွေကိုအလောတကြီးရုပ်သိမ်းလိုက်ရင် virus တကြော့ပြန်လာနိုင်ပါတယ်။အဲဒီလိုဆိုစီးပွားရေးအထိနာရကပိုဆိုးမှာဖြစ်ပြီးတာရှည်လဲသွားနိုင်ပါတယ်။ကာယရောဂါကိုတုံ့ပြန်တဲ့အခါမှာငွေကြေးအထောက်ပံ့ပေးဖို့လိုပါတယ်။လူသက်တွေကိုကယ်ယူနေမဟုတ်ဘူး။လူမှုရေးစီးပွားရေးနယ်လမ်းပြန်လည်ထူဖို့အတွက်လည်းဖြစ်ပါတယ်လို့ Tedros ကပြောသွားတာပါ။အခုလိုဆိုရင်ပူပန်နေတဲ့ WHO အဖွဲ့ကြီးနဲ့မကြုံစဘူးကြုံတွေ့နေရတဲ့ကျန်းမာရေးနဲ့စီးပွားရေးအကျပ်တဲကြီးကိုပူးပေါင်းရင်ဆိုင်ဖို့ကမ္ဘာငွေကြေးရမငွေအဖွဲ့ IMF အနေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့ IMF အမှုဆောင်ဒါရိုက်တာခရစ်စတလိုင်းနာဂျော်ဂီဗာကပြောပါတယ်အခုကြုံတွေ့ရမယ့်စီးပွားရေးအကျပ်တဲဟာ2008ခုနှစ်စီးပွားပြက်ကတ်တအများကြီးပိုဆိုးလိမ့်မယ်လို့လည်းသူကခန့်မှန်းထားပါတယ
် WHO is there to protect
WHO ကလူတွေရဲ့ကျန်းမာရေးကိုစောင့်ရှောက်ပေးပါတယ်။ MF ကတော့ကမ္ဘာစီးပွားရေးတန်းကြပ်မှာမှာရှိဖို့အကာအကွယ်ပေးပါတယ်။အခုတော့ကျမတို့နှစ်ဖွဲ့စလုံးရန်သူအဝိုင်းခံရပါပြီ။ဒါကြောင့်အားလုံးညီညွတ်မှကျမတို့ရဲ့အလုပ်တွေကိုလုပ်နိုင်မှာလို့ပြောသွားတာပါ။ဒီကတ်ယောဂါကြောင့်ဖွံ့ဖြိုးဆဲတဲ့ထွန်းသစ္စာနိုင်ငံတွေရဲ့စီးပွားရေးအထင်အရှားဆုံးဖြစ်နေမယ်။လောလောဆယ်မှာရင်အမေရိကန်ဒေါ်လာဘီလီယံ90လောက်အဲ့ဒီနိုင်ငံတွေကစီးထွက်သွားခဲ့ပြီလို့လည်းသူကပြောပါတယ်။အရင်ကမ္ဘာပန္နရေးအချက်အသေးဖြစ်ခဲ့တုန်းကဆုံးရှုံးတာထက်ပိုများပါတယ်။ဒါကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးပြိုလဲသွားမှနဲ့ဒေဝါလီခံရမှာကိုကာကွယ်ဖို့ကျွေးမိတွေကိုတရားဝင်ရပ်ဆိုင်ထားပေးဖို့သူကတောင်းဆိုလိုက်ပါတယ်။လက်ရှိအချက်အသေးအတွက် IMF နဲ့ကမ္ဘာပန္နတို့မှာကမ္ဘာနိုင်ငံတွေကိုကူညီဖို့ American Dollar 1 trillion သုံးစွဲဖို့ရှိကြောင်းလဲ IMF အမှုဆောင် Director Kristalina Georgieva ကပြောပါတယ်ခင်ဗျာ။ကျွန်တော်ရေမထောင်းပ
ါအမေရိကန်ပြည်ထောင်စုအတွင်းဒီနှစ်အောက်တိုဘာလအထိကိုဗစ် -19 ရောဂါကြောင့်လူပေါင်း 18,000 လောက်အထိသေဆုံးနိုင်တဲ့အကြောင်းသမ္မတအင်ဂျီရောဂါကြေညာပါတယ်ဒီခန့်မှန်းချက်ဟာရောဂါစပြီးကြံပွားလာတဲ့အစောပိုင်းအခြေအနေတွေထက်အနည်းငယ်လျော့နေပါတယ်အခုလိုကျန်းမာရေးဆိုင်ရာဘေးအန္တရာယ်နဲ့ရင်ဆိုင်နေရတဲ့ကာလမျိုးမှာလူထုနဲ့ဆက်ဆံရမှာအစိုးရဘက်ကပွင့်လင်းမြင်သာမှုရှိဖို့လိုတဲ့အကြောင်းနဲ့ကာယယောဂါရဲ့အခြေအနေဆိုတာဘယ်တော့မှအတက်ပြောလို့မရနိုင်တဲ့အကြောင်းကျွမ်းကျင်သူတွေကသတိပေးပါတယ်ဒီကြောင့်အင်ဂျူရောသတင်းတော့ဖက်စတီဝီတာကူဆာရာရဲ့သတင်းပေးပို့ချက်ကိုဆက်ပြီးတော့ပြောပြပါမယ်ရှင်။နယူးယောက်မြို့မှာကိုဗစ် -19 ရောဂါနဲ့သေဆုံးသူတွေများလာနေတာကြောင့်ဆေးဝင်ကျန်းတွေဟာအေးကန်ထရက်ကားတွေကိုလောလောဆယ်အလောင်းတွေထားဖို့နေရာတွေအဖြစ်သုံးနေကြရပါ
တယ်။ This will be probably the toughest week between this week and next week.
ဒီသတင်းဘက်ကတော့အခက်အခဲဆုံးအချိန်ဖြစ်နိုင်ပါတယ်။အချိန်မီမကောင်းရင်သေဆုံးသူအရေအတွက်များလာနိုင်ပါတယ်လို့သမ္မတထရမ့်ကပြောတာပါ။တနင်္ဂနွေနေ့လုံးလူတွေခက်ခွာခွာနေကြဖို့သတ်မှတ်ရက်ဟာမေလကုန်အထိဖြစ်မယ်လို့ယူဆထားကြပေမဲ့ဒီနှစ်ဩဂုတ်လဆန်းအထိသေဆုံးသူ 18,000 အထိရှိလာမယ်လို့အင်ဂျူရောရဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာလုပ်ငန်းအဖွဲ့ကခန့်မှန်းပါတယ်။ဆေးရုံဂရင်းတွေအသက်ရှူဆက်တွေနဲ့တခြားဆေးရုံဆိုင်ရာလိုအပ်ပစ္စည်းတွေဟာအစောပိုင်းခန့်မှန်းထားတာထက်ပိုပြီးတော့နည်းတယ်လို့လည်းတွက်ချက်ထားပါတယ်။ဒါပေမဲ့ကျန်းမာရေးဆိုင်ရာကြွန့်ကျင်သူတွေကတော့အကောင့်မြင်ဘက်ကနေကြိုတင်ခံမှန်းတွက်ဆတာကိုသတိပေးလိုက်ပြီးအစိုးဆုံးအခြေအနေကိုရင်ဆိုင်နိုင်အောင်ပြင်ဆင်ထားဖို့ကသာအကောင်းဆုံးဖြစ်နိုင်တယ်လို့ပြောပါတယ
် That serious talk helps all of us both professionally and personally to think seriously about
it. အဲဒီကကကျွန်တော်တို့အားလုံးအတွက်လုပ်ငန်းပိုင်းအရာပုဂ္ဂိုလ်ရေးအရာပါဒီယောဂဖြစ်စဉ်အပေါ်အလေးနက်ထားပြီးတွေးတောကြံစားဖို့အထောက်အကူဖြစ်စေပါတယ်ရှိရှောက်စိတ်ပိုင်းဆိုင်ရာအရာဘယ်လိုပြင်ဆင်ထားရမလဲဆိုတာကိုလည်းအထောက်အကူဖြစ်စေပါတယ်လို့ Vanderbilt စိတ်တက္ကသိုလ်ကယောဂကုသမှုဆိုင်ရာပညာရှင် William Schaffner ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်အရေးသူတို့ရဲ့ခံမှန်းတွက်ဆမှုတွေနဲ့ပတ်သက်လို့ University of Texas အပါအဝင်တက္ကသိုလ်အများကြီးနဲ့အင်ဂျူရောကဆက်သွယ်ခဲ့ပါတယ် University of Texas ကသူတည်သည့်အဖွဲ့အကြီးကလော်ရင်မီယာကအခုလိုကပ်ယောဂတစ်ခုကိုဘယ်လိုမှခံမှန်းတွက်ချက်လို့မရတဲ့အကြောင်းကယောဂါကိုရာသီဥတုခတ်မှန်းတယ်လို့ခတ်မှန်းလို့မရတဲ့အကြောင်းအခုလိုပြောပြပါတယ
် When you forecast the tropical storm there's nothing you can do about changing the path of the storm there's things
ဘူဘိုင်းမုန်တိုင်းကိုခတ်မှန်းနေဆိုရင်မုန်တိုင်းလမ်းကြောင်းကိုပြောင်းဖို့ဘာမှလုပ်လို့မရပါဘူးကိုယ့်ဘာသာကိုအန်ဒီယကင်းအောင်ကာကွယ်ပြီးတော့ပဲနေလို့ရပါတယ်မုန်တိုင်းလမ်းကြောင်းကိုတော့သွားပြီးမပြောင်းနိုင်ပါဘူးအခုရင်ဆိုင်နေရတဲ့ကုသယောဂါကပ်ဘေးကတော့ကျန်းမာရေးဆိုင်ရာအခက်အခဲတွေသိဆုံးမှုတွေနဲ့အများပြားရှိနိုင်တာမှန်ပေမဲ့တကယ်ကြိုပြီးတော့လုပ်နိုင်တာတွေအများကြီးရှိပါတယ်။အထူးသဖြင့်စောစောစီးစီးအေးအေးယူဆောင်ရမယ်ဆိုရင်လုပ်နိုင်တာတွေကအများကြီးပါလို့ပြောသွားတာပါ။ခံမတော်ချက်မှုတွေဟာခိုင်လုံတဲ့အချက်လက်တွေပေါ်မှာမူတည်ပါတယ်။ဈေးမြစ်ကိုလိုက်ကောက်နိုင်တဲ့လုပ်နိုင်စွာနိုင်ငံရေးစိတ်ဆန္ဒအရယောဂဖြစ်ပွားမှုတွေကိုအမှန်အတန်မှတ်တမ်းတင်မထားတာမျိုးတွေနဲ့ပွင့်လင်းမြင်သာမှုရှိဖို့ဆိုတာတွေကနိုင်ငံတိုင်းမှာရှိမနေပါဘူး။ဒန်နီယယ်ရန်ဒီကနိုင်ငံတကာမဟာဗျူဟာဌာနချုပ်ရဲ့လိလာမှုဖွံ့ဖြိုးရေးဆိုင်ရာနဲ့နိုင်ငံတကာလိလာရေးသူတွေတယောက်ပ
ါ I think that lying about numbers suppressing science suppressing doctors censoring
ဒီတော့ဒီကိုလိညာတာသိပံပညာကဏ္ဍကိုဖိနှိပ်ချုပ်ချယ်ထားတာဆရာဝန်တွေကိုနှိပ်ကွပ်ထားတာသတင်းမီဒီယာကိုကန့်သတ်ဖိတ်ပင်တာဒါတွေကိုဒီလိုအချိန်အခါမျိုးမှာလုပ်ရင်အင်မတန်မှားယွင်းပါတယ်လို့ပြောသွားတာပါတောင်ကိုရီးယားနိုင်ငံကတော့ COVID-19 ကပ်ယောဂါစပြန့်တဲ့အချိန်မှာအဆိုးဆုံးကူးစက်ခံရတဲ့နိုင်ငံလေးစီးမှာပါခဲ့ပေမဲ့ဒီကပ်ယောဂါကိုကန့်တွယ်ဖြည့်ဆင်းရမှာတော့စားသောက်မှုတွေကိုအလုံးရင်းနဲ့အနှင်းများစစ်ဆေးတာပြည်သူကိုပွင့်လင်းမြင်သာမှုရှိရှိနဲ့အချိန်နဲ့တပြေးညီသတင်းပေးနေတာတွေအပါအဝင်အ အကျိုးရှိရှိပင်တိုက်အားတိုင်းတုံ့ပြန်ဆောင်ရွက်မှုတွေကြောင့်အပြည့်အဝပြုရတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ကျွန်မခွန်ညိုပါရှင်
။ရခိုင်ပြည်နယ်မင်းပြားနယ်ပုံတိုးမြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အီတို့ကြားဖြစ်ပွားတဲ့တိုက်ပွဲသတင်းတင်ဆက်ပေးပါမယ်။ကဘာနှက်ကိုဗစ်ကပ်ရောဂါကြာတဲ့ကြောင့်စစ်ပွဲတွေရပ်တန့်ပြီးယောဂဆင်းချုပ်ရေးကိုအာရုံစိုက်ဖို့ကုလသမဂ္ဂတွင်းမှုချုပ်ကတိုက်တွန်းနေချိန်မှာပဲမြန်မာနိုင်ငံနောက်ချမ်းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အစတွေမှာတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ရှိနေတုန်းမှာဒီနေ့တောက်ကြန်နေ့မနေ့ဘက်မှာမင်းပြမြို့နယ်ရံမောင်တရာနီးနဲ့ရွှေကျင်ဒေသပတ်ဝန်းကျင်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့မင်းပြမဲဆန္ဒနဲ့ပြည်သူ့လူထုကိုယ်စားလှယ်ဦးစစ်နိုင်ကပြောပါတယ
်။မနေ့ပိုင်းမှာရံမောင်ရဲ့နောက်ရံမောင်တစ်ဆက်ကံပေါ်တော့မစီအင်းချောင်းရဲ့ဟိုမျက်မှောက်တော့ခရီးအပေါ်ဘက်မှာဖြစ်တယ်လို့ကြားတယ်။တိုက်ပွဲတော့လေဦးစစ်နိုင်ခွဲလောက်ကနေတနင်္ဂနွေလောက်တိကိုရွှေကျင်အောက်ဘက်ဘော့တာစီဒီပလဲတော်ရှစ်ဘက်တောင်တန်းတွေကို Jet Fighter မစီးနဲ့ဘုံကျဲနေတယ်လို့ရွာကဖုံးချက်ပါတယ်
မင်းပြမြို့နယ်ရံမောင်တရာနီးတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကထိခိုက်တံရရရှိမှုရှိတဲ့အပြင်စစ်တီတချို့ဖမ်းဆီးခံရတာဖြစ်ခဲ့တယ်လို့စစ်တပ်နဲ့နိစတူဒေသခံသူကပြောပါတယ
်စစ်တပ်ကထိခိုက်မှုများတယ်ဖမ်းထားတယ်လို့ပြောတယ်ဘုံပေါ်ကြီးတယောက်ဖမ်းထားရအကြောင်းတော့ပြောရအတိအကျမပြောသေးဘူ
းဒါပေမဲ့ဒီမနေ့မင်းပြတိုက်ပွဲဖြစ်ပွားတဲ့အကြောင်းမသိရှိသေးဘူးလို့တပ်မတော်ပြောရေးဆိုခွင့်ရှိသူဘူမှုချုပ်စော်မင်းထွန်းကပြောပါတယ်ဒီဧပြီလ10ရက်နေ့ဟာရခိုင်တပ်တော်အေအေတီထောင်တဲ့ဆက်တနှစ်ပြည့်နေ့ဖြစ်တယ်လို့ဆက်တနှစ်ပြည့်အထိမ်းအမှတ်အနေနဲ့မြို့သွင်းအချက်ချာကြတဲ့ရံမောင်တပ်မတော်စခန်းကိုပြင်မထားတိုက်ပွဲပုံပေါ်တာဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါတယ်မနေ့ကဧပြီလ10ရက်နေ့မှာလဲရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်ရဲတပ်ရင်းနဲ့လက်နက်ကြီးစခန်းတွေကိုအေအေဘက်ကဝင်ရောက်တိုက်ခတ်ခဲ့တဲ့ဖြစ်စဉ်ရှိခဲ့ပါတယ်။မနေ့ကလည်းပုံနှချုံမြို့နယ်တောချောင်းပြားဒေသဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့ပုံနှချုံမဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လတ်ကပြောပါတယ်
။မနေ့ပိုင်းကြီးကဖြစ်ပြီးဒီလုံးဝစားတိုင်းနဲ့ပေါက်တုံးနေကြားဆိုတာအဲ့ဒီကြောင်ကန်းအလျှောက်မဖြစ်ဘူး။မနေ့ကတော့အပြင်းထန်ဆုံးပဲဟိုတနေ့လောက်ကလေးကဒီရဟိန်တွေပုံကြီးကြီးတယ်ဖြစ်တယ်တနေ့လုံးမဟုတ်ငါးနာရီနေသွားမှမဟိုကဟယ်လီကော်ပတာကြီးပြန်သွားတယ
်မနေ့ကပုံနှချုံမြို့နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့တပ်မတော်ပြောရေးစုခွင့်ရှိသူဘူမှုချုပ်စော်မင်းထွန်းကပြောပါတယ
်ပုံနှချုံဘက်မှာတော့မနေ့ကတော့သူတို့ဖြစ်ပျက်မှုရှိတယ်ပေါက်တော်ပြင်းရဲ့အခြေခံအားသူတို့ဖြစ်တာဖြစ်တယ်သုံးနေရနေပေါ်ကြအေရကမူမိုင်းဆဲပြီးတိုက်ခိုက်ခဲ့တာရှိတယ်ကျွန်တော်စီကတန်ရာရှိသူအနေနဲ့ရှိတယ်ဒီဘက်ကလည်းလက်နဲ့ခင်ရရရှိကြတာရှိပါတယ်ဗျ။
တိုက်ပွဲဖြစ်ပွားရာနီးကပိန်နေတော်တီးပစိုးဖက်ကြပေါက်တော့ပြန်စားတဲ့ကြေးရွာတွေမှာရက်ဆက်ဆုတ်တလို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရာကနေစွန့်ခွာဆွဲပြေးနေကြရတဲ့အတွက်လူအထိခိုက်မရှိဘူးလို့ဒေသခံတွေကဆိုပါတယ်။မင်းပြားနဲ့ဘုံမျိုးမျိုးနဲ့အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲရှင်တွေကိုသိရှိဖို့အေအေပြောခွင့်ရကိုဆက်တယ်လို့မရရှိခဲ့ပါဘူး။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲတွေတစ်နေ့ဆက်တစ်နေ့ပုံမူပြင်းထန်လာသလိုတိုက်ပွဲဖြစ်စဉ်တွင်ဒေသခံရွာသားသသိန်းခွဲကျော်စစ်ပေးသိမ်းရှောင်နေရပါတယ်။ကဘာမှာတော့ကာယောဂဆင်းချုပ်ရေးအာရုံစိုက်လာဖို့စစ်ပွဲတွေရာကြီးရဆိုင်ကြီးကုလသမဂ္ဂတွင်းမှုချုပ်နဲ့နိုင်ငံတကာဖွဲ့စည်းတွေကတိုက်တွန်းတာတွေကြောင့်တချို့နေရာတွေမှာတိုက်ပွဲတွေရဆိုင်နေကြပါပြီ။ဥပမာဆိုရင်စော်ဒီဥဆောင်တဲ့ညှို့ပေါင်းတပ်ဖွဲ့ဟာရီမင်ကသူတို့စစ်စင်ရေးတွေကိုရဆန်းလိုက်တယ်လို့ကိုလဘီယာနိုင်ငံမှာဆိုရင်လေလက်ဝဲတပုံတွေကဧပြီလ3ရက်နေ့ကစပြီးစစ်စင်ရေးတွေရဆန်းကအစိုးရနဲ့ညှိနှိုင်းဖို့ပြင်ဆင်လာကြပါတယ်။မြန်မာနိုင်ငံမှာတော့အေအေရခိုင်လက်နက်ကဖွဲ့ကိုအစိုးရကအကြမ်းဖက်ပွဲဖြစ်ပြီးခဲ့တဲ့လကကြီးညာခဲ့ပြီးနောက်တိုက်ပွဲတွေပြင်းထန်လာပါတယ်။ရှေ့ဆက်ပြီးတော့လည်းတိုက်ပွဲပိုပြင်းလာမဲ့အလားအလာရှိတယ်လို့ရခိုင်ရေးလိမ့်လာသူတွေကယူဆပါတယ်။ကျွန်တော်နိုင်ကွန်းအိမ်ထိုင်းမြန်မာနယ်ဇက်ကနေတရင်ပေးဖို့ထားပါရယ
်ရှင်းပြနေဘလာဝါဖက်ကတိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးရတဲ့ဒုက္ခတွေကြောင့်ပြောပြပေးပါမယ်ရှင်းပြနေဘလာဝါမြို့နယ်မှာအခုရပိုင်းတွင်တိုက်ပွဲတွေပြင်းထန်နေတာကြောင့်ဘလာဝါမြို့ပေါ်နဲ့တခြားကျေးရွာတွေမှာနေရာစွန့်ခွာခိုလုံလာကြတဲ့စစ်ဘေးဒုက္ခတွေဥယျာဉ်ဟာလည်း6ထုံကျော်အထိရှိလာနေပါတယ်ဒီကနေ့အထိလည်းတိုက်ပွဲတွေဆက်နွယ်ပြဖြစ်နေတယ်လို့ဘလာဝါဒေသခံတွေကပြောကြပါရယ်တိုက်ပွဲတွေကြောင့်ထွက်ပြေးလာတဲ့ဒုက္ခတွေရှင်နေနဲ့ပတ်သက်လို့ရှင်းပြနေတစ်တူးလွတ်တော်ကိုယ်စားလှယ်ဦးစင်အောင်ကအခုလိုပြောပါရယ
်ဆရာလေးဘလာဝါအမစမီမာလဲ3000လောက်ရှိတယ်ဒီဘက်မှာလဲဟိုဘလောက်မှာလဲတိုးလာတယ်ပေါ့နော်အခုနောက်ထပ်3000နီးနီးလောက်ရှိလာပြီလေအဲ့ဒါပေါင်းလိုက်တဲ့အခါမှာ6000ပေါ့နော်စမီနဲ့ဘလောက်ဝပေါ့နော်အဲ့လေဟိုခုတလောမှာတိုက်ပွဲတွေကဖြစ်နေတာဟိုဖြစ်နေတော့ဟိုတေဆုံးတာတွေဒဏ်ရတာတွေရှိတော့ဟိုသူတို့ဆွေးရင်ပြီးတော့အဲ့ဒီစမီနဲ့မြို့ပေါ်မှာတက်ပြီးတော့ရှောင်းတာပေါ့နော်အဲ့လို
แต่กูได้จังปลาวันนี้เนี่ยเป็นงานมอนทองจีว่ามาเลยอ่ะคุยไปถ้วยดีติ่งช่องลาจัดดูเรื่องต้องยาเล่าชีเดียวเลยติ่งช่องเด็กกูคุยไปเนี่ยเลยมอนทองจีว่าก็กูติ่งเชื่อจะเจ้าบ้านเลยอ๋อเขาก็ทำงานติ่งเงี้ยว่าเย่นับไปดูนั่นมันได้เย่ยี่เชื่อว่าเย่ที่ตรงนี้ก็ยาวกว่าแต่พอเราปกติเรื่องนี้ส่วนต้องยาเจ้าหนี้ใช่ไหมเนี่ยเต้ยไปเชื่อว่าเราแรงเย่เลยต้องเลี้ยบพวกเนี่ยยี่สิบเชื่อว่าเราเจ้าหน้าที่เนี่ยเต้
ပြောင်းပြောင်းဟောခဏခဏဟောရောအဆောက်ရောအကုန်လုံးပြောလို့မရဘူးဖြစ်နေတာများပလောင်ညွနေတယ်မှာလက်ရှိချိန်ထိတိုက်ပွဲတွေပြင်းထန်နေတယ်လို့ဆေးဆောင်ဦးရဟာလည်းတိုးလာကြကြောင်းသူတို့တဲ့စေဝါနဲ့စောဝနဲ့ရဲ့ခက်ခဲရှိနေတယ်လို့ရှင်းပြနေပြတော်လို့ကိုယ်စားလေးဦးစင်အောင်ကပြောပါတယ်ခက်ခဲဆိုတာသူတို့ကစမီးမာလေးအခုနေဖို့ထံပြောလို့ရှိမှာနှိစ္စရာတောင်းနေနောက်ဘာသာရေးဆောက်ဒီမှာဟိုစားပေါ့န
ဒီလိုခုနပြောတဲ့ဒီကြောင်းချက်ဒီမှာတာပြီးကြောင်းဒီမှာနဘာသာရဲ့အဆောက်အဦတွေမှာအဲ့လိုခုကပ်ပြီးတော့သူတို့နေတော်တော်စီမှာနေနေရတယ်လို့တော့ကြားတယ်အဲ့တော့ဥစ္စာမှာရဲ့အဆောက်အအုံတွေကတော့တေဝါလိလိုမဲအခုကြောင်းမှာအဆောက်အအုံလိုမဲအဲ့ဒါဒီပေါ့နော်လက်ရှိချိန်မှာစေမေတောကတည်တဲ့အတွက်ဆိုရတဲ့တခြားပုဂ္ဂလိကဖွေးစည်းတွေကလာရောက်ကူညီပေးတာတွေရှိနေပေမဲ့လေစေမေတောကတည်တဲ့ဆက်မတန်တ
ဒီအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးတော့အမျိုးသမီးခန္ဓာကိုတင်ဆက်ပေးပါမယ်။ကမ္ဘာတဝန်းလူပေါင်းတသန်းကျော်ကိုကူးစက်ခဲ့ပြီးဖြစ်တဲ့ COVID-19 ရောဂါကြောင့်လူတွေတောင်းနေကြည်သေဆုံးခဲ့ရပြီးဖြစ်တယ်လို့ဒီရောဂါကိုကာကွယ်ဖို့ရောကုသဖို့ပါဆေးဝါးမရှိသေးချိန်မှာလူတွေကြားစိုးရိမ်မှုတွေကလည်းတနည်းတခြားပိုများလာနေပါတယ်။လာမယ့်ရက်ပိုင်းသတင်းတော်ပိုင်းတွေအကြားမှာသိဆုံးမှုတွေပိုပြီးများလာဖို့ရှိနေပြီးအခက်အခဲဆုံးအချိန်တွေကိုကြော်ထည့်ရအောင်မယ်ဆိုပြီးတော့လည်းကျွမ်းကျင်ပညာရှင်တွေကသတိပေးထားပါတယ်။မမြင်နိုင်တဲ့ဒီယောဂဆိုးကြီးလူတွေကိုဘယ်လောက်ထိဒုက္ခတွေဆက်ပေးနေအောင်မလဲ။ဘယ်အချိန်မှရက်ကြံသွားမှာလဲဆိုတာကိုမသိရတဲ့အခါမိသားစုတွေတိုင်းစိုးရိမ်ကြောက်ရွံ့စိတ်တွေပိုပြီးတော့ဖြစ်နေတာပါ။ဒီလိုအချိန်မျိုးမှာအသက်တချောင်းဝမ်းနည်းလွယ်ချားတဲ့ကိုဝင်တွေရိဝိကျင်းနာကလေးငယ်တွေရှိနေတဲ့မိခင်တွေရဲ့စိုးရိမ်မှုကတခြားသူတွေထက်ပိုကြီးပါတယ်။ကိုဝင်တွေကြုံပြရတဲ့ခက်ခဲပြီးစိုးရိမ်မှုတွေဒီပေါ်ကျွမ်းကျင်ပညာရှင်တွေရဲ့အကြံပြုချက်တွေကိုဒီသတင်းတဲ့အမျိုးသမီးကဏ္ဍမှာစမခင်ပြထွေးကစူးစီးတင်ပြပေးပါမယ
်ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေထိကျအများဆုံးရှိနေတဲ့စပိန်နိုင်ငံကတနီဆာမူရိုနဲ့ခင်ပွန်းဖြစ်သူတို့ဟာမတ်လ12ရက်နေ့ကကိုဗစ် -19 ရောဂါကူးစက်ခံထားရတဲ့ဆိုတာကိုသိလိုက်ရတဲ့အချိန်မှာတနီဆာဟာနေ့စဉ်လာစီမိဖွားခံနေဖြစ်နေပါပြီ။သူတို့နဲ့နေ့စဉ်ထိတွေ့ဆက်ဆံနေတဲ့အဖွားဖြစ်သူဒီရောဂါကူးစက်ခံရပြီးကွယ်လွန်သွားခဲ့တယ်လို့နောက်ပိုင်းမှာသူတို့လည်းအကူခံနေရတာပါ။မက်ထရီမျိုးကဆေးရုံကိုတွားရောက်ခဲ့တဲ့အချိန်မှာတော့ခင်မုန်းဖြစ်သူဆေးရုံထဲကိုအကျူလိုက်ပါခွင့်မရတော့ပါဘူး။မွေးမရက်ကိုမတ်လ16ရက်နေ့လို့ခန့်မှန်းကျထားပေမဲ့ဆေးရုံရောက်ပြီးတော့နောက်တနေ့မှပဲသူ့ကိုရက်စောမီဖွာပေးဖို့ဆရာဝန်တွေကအစီအစဉ်ခဲ့ကြပါတယ်။ဝီကန်နေ့မှလည်းကိုဝင်တဲ့ထံကနေယောဂကူးမခံရအောင်ဆရာဝန်တွေဆေးဝင်တန်းတွေကအကာအကွယ်အထက်ထက်ယူပြီးတော့ကလေးကိုမွေးပေးခဲ့ရတာပါ။ဝီပြီးတဲ့အချိန်မှလည်းမိခင်တဲ့ကလေးထိတွေ့ခွင့်မရပါဘူး။တီကြနေနေရတဲ့ကာလ14ရက်ပြည့်ပြည့်တဲ့အချိန်ထိစောင့်ပြီးတော့မှတားဖြစ်သူကိုဖနီစာမူလိုတို့ဇနီးမောင်နှံတွေ့ပြန်ရခဲ့ပါတယ်
။ Tu hijo te lo presenta. Por favor, me dan ganas de llorar.
Ay, ay, muchas gracias
por favor, por favor. Es lo más bonito que me ha pasado.
Ya lo creí, pero más uso un set un sano libro, soy con ya de nega, se ni mao ne, pio ji pio que charaba. También me tuvo más, di yoga, se pio shini de la surago, bien se se ni ne, chini me yao pira chao, sano go le inebe, pui chi yara, no na kansi gule, de chino, de tayarabi, lo ni yaro ma. Tilo mu chini vi chambe, yoga kusa kayama go su in chare, nikin vi.
It is worth discussing with your OB about which appointments you need to be there in person.
This is a brand new virus, and so we have almost no information published in the medical literature about the impact of this virus on pregnant women and their newborns.
The virus ka atit phin ni lo ko win saw mi kein ni ne mwe kein sa klin ngai ri go blu pon san ku sat nai mle. Blaw thi so so wa wa phin nai mle so ra go lila tha de chat ne sebet san ya tuditana sa pe ri ma paw pya tha ra ma shi de ba u. Ko win saw mi kein ri ti chin ne adika achat ri go mman mman kan kan phin nai mo ga tuditana lila chat ri shi bo lu ba de.
Na song lila chat de chu a ya ga ro ko win de ri ha Yoga kusapu luegu naine sure kaucham yu shibe merule, jago kange mama tati pianaine echiro, lila muri mluwa di vau. Yoga sujine patalu, peya wuma hiye ya matiha di rechima, suyi muri garo pumiare lu. Kuin chala cho lue chaare, vamopine ma nitaindu mezani moga piovare.
Suyi muda shamiai pula rabono, muipo kisari sinda la yare, kounde mikendri. ก็เลยอัตตจีได้หลูတွေလိုပဲပို့ပြီးတော့ဥဆက်လို့တွေ့တယ်လို့သတင်းတွေထဲမှာပေါ်ပြတာပေါ့ဒီအလုတ်ကွင်းမှာကိုနိုင်ကွန်ကကိုဝန်တန်မိခင်တွေကိုအစောကြီးအိမ်မှာလှုပ်ဖို့ခွင့်ပြုလိုက်တာပေါ့နော်အဲဆိုတော့အဲ့ဒီကိစ္စကနေပြီးတော့စိုးရင်စိတ်တွေပို့ပြီးတော့များလာတယ်စေယုံသွားတော့လည်းသူတို့ရဲ့အခင်းချင်းတွေအကုန်လုံးပြောင်းလဲရှိနေတယ်လည်းတွေ့ရတယ်ဥမာမဂဇင်းတွေအကုန်လုံးဆိုလို့ရှိရင်သူတ ဟိုဟာရစ်ချင်းတွေကတော့ပုံမှန်သွားနေရတယ်ဟိုကောအောင်မွေးတဲ့ချိန်ကြလို့ရှိရင်ဒီ COVID-19 ကပဲအနေထားမှာရှိနေဆိုတဲ့ဟာကိုပို့ပြီးတော့စွန့်ရင်ရတာပေါ့နော်အဲ့ဒါတွေပို့ဖြစ်လာတယ်ခုဆိုလို့ရှိရင်ဒီမှာဒီနှစ်ပတ်သုံးပတ်ရှိပြီပေါ့နော်အာလုံးဝအိအိန္ဒိယနဲ့အိန္ဒိယမထွက်ရဘူးအဲ့ဒီအနေထားဖြစ်တယ်ဆိုတော့တခုခုဖြစ်လာလို့ရှိရင်ကုတကယ်လို့များကုလာလို့ရှိရင်အနေထားတွေကမလွယ်ဘူးလေအိမ်မှာတည်တတ်နေဖို့ဆိုတာလည်းမလွယ်ဘူးကလေးငယ်လည်းရှိတယ်ဒီလိုအဲ့လိုမျိုးနေထားပြီပေါ့သူကစိုးရင်တော့အခုလောလောဆယ်ဆေးရုံကိုသွားနေရတာတဲ့အမွေးတဲ့အချိန်ကြာလို့ရှိရင်ကျမကဒီဇူလိုင်လ31ရက်နေ့ဂျူဒိတ်ပေးထားတဲ့ဆိုတော့ပြီးလို့ရှိရင်တည်င်းထမ်းမှာလည်းဒီလွေရသည်တခုလုံးနှီးပါတော်မှဒီဟာဒီ COVID-19 ကဖြစ်နေအောင်မယ်လို့အနေထားမျိုးရှိနေတယ်ဆိုတော့အဲ့ဒီချိန်မျိုးတော့တော်တော်ဆိုရင်တယောက်တည်းပဲသွားရမလားဆေးရုံကိုဝေခန်းတမ်းမှာတယောက်တည်းပဲခုလိုမျိုးပဲလူလားတယောက်တည်းသွားရမလားဆိုတဲ့အနေထားတွေစိုးရင်တာပေါ့နော်ပြီးလို့ရှိရင်အာဆေးရုံမှာရောအာအဲ့ဒီချိန်နေကြလို့ရှိရင်အာအဲ့ဒီ COVID-19 လူလာတွေနဲ့ပြည့်ကျက်နေပြီးတော့ဘယ်လိုအနေထားမျိုးရှိမလဲအဲ့ဒီဟာတွေတော့တော်တော်လေးတော့စဉ်းစားပြီးတော့စိုးရင်တာပေါ့
အခုချိန်မှာဒီဆေးကန်းနေဆရာဝန်တွေကနေပြီးတော့ဟိုကိုဝင်ဆောင်မိခင်တွေအတွက်အထူးညွှန်ကြားချက်ဆိုတာမျိုးပေါ့နော်ပြောတာမျိုးထုတ်ပြန်တာမျိုးရှိပါလား
People knew ုံကြားကျဲတော့မရှိဘူးဒီလူတိုင်းကိုညွန်ကြားတယ်လို့ပဲပေါ့နော်လက်တွေပုံမှန်ဆေးဖို့ပြီးလို့ရှိရင်ဒီ6ပေးกว่าလူတွေနဲ့6ပေးกว่าနေဖို့ဖြစ်နိုင်အင်ဂျင်မထွက်ဖို့အဲ့ဒီလူတိုင်းကိုပြောနေတဲ့နေတဲ့ဂိုင်းလိုင်းတိုင်းပဲပြောတယ်တခြားအထူးထွေးတွေ့တော့မပြောဘူးကျွန်မသွားနေတယ်စိတ်ခံရတော့
အခုအလောက်ကရောအင်းရနေပြီးတော့တုံနေရလား
ဟုတ်တယ်ခုဆိုလို့ရှိရင်3ပါလောက်ရှိပြီးအလို့ရှင်ကနေပြီးတော့အင်းရနေပြီးတော့လှုပ်ဖို့ပေါ့နော်အဲ့ဒီဦးစားပေးစင်းတဲ့မှာထဲလိုက်တဲ့ကုန်းကိုရှိတဲ့အတွက်ဆိုတော့အင်းရနေပြီးတော့လှုပ်တယ်ခုကတော့
အခုအလောက်ကလည်းအင်းရနေပြီးတော့လှုပ်နေတယ်နောက်ဒီ clean ငယ်လေးကလည်းရှိနေတယ်ကိုဝင်ကလည်းစောင့်ထားရတယ်ဆိုတော့အခက်ခဲရရောအခုချိန်မှာဘာအခက်ခဲရှိနေလဲ
ကလေးကတော့သူကတနည်းနဲ့ကိုလာဆိုတော့သူကလေလူကြီးပါပဲလို့သူကအမြဲရောချင်နေဆိုတော့တော်တော်လေးအခက်ခဲပါတယ်အရင်တော့ကတော့အိမ်မှာလှုပ်ရမယ်ဆိုတော့ပုံပြီးတော့လွယ်မယ်ဒီမှာအခုကတော့မဟုတ်ဘူးကတည်းကကိုလုံးလက်စားတခုတန်းတန်းနဲ့ခလေးဟိုဟာကြီးလာတိတ်လိုက်ရတာတို့အဲ့လိုမျိုးတွေပေါ့
အခုအချိန်မှာဒီဆေးရုံတွေမှာခလေးမွေးလို့ရှိရင်ဟိုအန်ရဖြစ်မှာဆိုးလို့ဒီယောဂကူးစက်မှုတွေကိုဆိုးရင်ပြီးတော့အခုအချိန်မှာတချို့ဒီကိုဝင်ဆောင်မိခင်တွေကအိမ်မှာပဲမွေးမယ်ဆိုတာမျိုးကြီးလောက်ကြတဲ့သူတွေလည်းရှိတယ်အဲ့ဒီလိုရောစဉ်းစားဖြစ်ပါလား
အဲ့ဒါမျိုးကျွန်မမစဉ်းစားဖြစ်ဘူးတမရဲ့အမခံကလည်းအိမ်မှာမွေးတဲ့လူတွေမပေးဘူးလို့တော့ကြားရတယ်ကျပကုန်နေရတယ်တမရဲ့ insurance company တော့မဆက်ဖြစ်သေးဘူးဒါပေမဲ့သူစိတ်စကားပေါ့နော်အိမ်မှာမွေးတဲ့လူတွေတမရဲ့အမခံမပေးဘူးအဲ့ဒါတခုပြီးလို့ရှိရင်မွေးတဲ့တော်တွင်တမပေါ့နော်အိမ်မှာတခုခုစိတ်မပြေလို့ရှိရင်အဆေးရုံမှာမျိုးဟိုဒီစုံလုံးမရှိဘူးလေအဲ့ဒီတော့ဆိုရင်လည်းအိမ်မှာမွေးဖို့ကြတော့
ကြားတော့ကိုဝင်6လကျော်လွယ်ချားရပြီးလက်ရှိမှာလည်းတနည်းငယ်လေးတယောက်နဲ့အိမ်ကနေအလုပ်လုပ်နေရတဲ့မဆာနေမောပြောသွားတာပါကြိုတင်ကောက်ဝင်နိုင်တဲ့ဆေးမရှိသလိုကုသဖို့ဆေးလည်းမရှိသေးတဲ့ကိုရိုနာယောဂါဆိုးကြီးကြောင့်အခုချိန်မှာလူကြီးလူငယ်ကိုဝင်တဲ့ကလေးမိခင်လူသားအားလုံးရဲ့အသက်အန္တရာယ်ကြီးချိန်ချောက်ခံနေရတာပါဒီလိုအချိန်မျိုးမှာမှအသက်နှချောင်းစာအတွက်တပြိုင်တည်းဆိုးရင်နေကြရတဲ့ကိုဝင်တွေအနေနဲ့ကိုရိုယောဂါကုသမခံရအောင်ဆိုရင်ရတဲ့တစ်ချိန်ထဲမှာကိုယ့်ရဲ့ကိုဝင်တဲ့ပတ်သက်တဲ့ကျန်းမာရေးဆောင်ရှောက်မှုတွေမပြတ်ခံယူနိုင်ဖို့ကလေးငယ်ကိုမကူးဆက်စေဘူးစေတာတွေကလည်းတိတ်ကိုအရေးကြီးနေတာပါဒါကြောင့်ကိုယ့်ရဲ့ဘာဖာမီရဲ့ဆရာဝန်နဲ့တရားတိုင်ပင်ဆွေးနွေးပြီးတန်းနိုင်သမျှချုပ်တင်ကာကွယ်မှုတွေလှုပ်ဆောင်နိုင်ကြဖို့ဆုတောင်းရင်းနဲ့ဒီသတင်းပံမျိုးသမီးကဏ္ဍကိုကျေးဇူးပေးကြနာဝင်ပြပါရှင်ကျွန်မဒီထူတာ
American ပြည်သူ့ခွင့်ရေးလှုပ်ရှားမှုခေါင်းဆောင်ဒေါက်တာမာတင်လူသာကင်းဂျူနီယာလို့ကြံခံရတာ52နှစ်ပြည့်မြောက်ပါပြီ1968ခုနှစ်ဧပြီလ4ရက်နေ့မှာလှုပ်ရှားခံရတာပါသူ့ရဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုရဲ့အကြောင်းသုတဆုံးနေ American တခွင့်အစီအစဉ်မှာကျွန်တော်အအောင်ကတင်ပြပေးမှာပါခင်ဗျာ American ပြည်အောင်စုမှာအကြံဖတ်တဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုတွေကိုဥဆောင်ခဲ့သူကတော့ဒေါက်တာမာတင်လူသာကင်းဂျူနီယာပါ20ရာစုအတွင်းပိုးပြီးတော့ယဉ်ကျေးတဲ့လူပေါင်းဖွဲ့စည်းဖြစ်လာဖို့အတွက်အဓိကချတဲ့ဥပဒေနဲ့ပြဋ္ဌာန်းနိုင်အောင်စ조사ခဲ့သူလည်းဖြစ်ပါတယ်1964ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့ပြည်သူ့ခွင့်ရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့မဲပေးခွင့်ဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့တာပါ Tennessee ပြည်နယ် Memphis မြို့က Lori Moody ရဲ့လေသာဆောင်မှာဒေါက်တာ King ကို James Alray ဆိုသူကတနက်နေ့ပြစ်ခတ်လုပ်ကြံခဲ့ပါတယ် April 9ရက်နေ့မှာတော့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဇာပနာကျင်းပခဲ့ပါတယ်။သူ့ရဲ့ဇာတိမျိုးဖြစ်တဲ့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့မှာကျင်းပတဲ့ဇာပနာကိုလူတွေတိတ်နဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်။ဒေါက်တာကင်းကွယ်လွန်တဲ့အချိန်ကာလအပိုင်းခြားအတွင်းသမ္မတရစ်ချက်နစ်ဆန်ရဲ့ဝါတာဂိတ်အရှုပ်တော်ပုံလူမျိုးပေါ်ပေါက်ခဲ့တဲ့အပြင်သမ္မတလောင်းကိုယ်စားလှယ်တဦးဖြစ်တဲ့ရောဘတ်ကနေဒီလည်းလှုပ်ကြံခံခဲ့ရတာမျိုးအမေရိကန်သမိုင်းမှာထူးထူးခြားခြားအဖြစ်ပျက်တွေလည်းရှိခဲ့ပါတယ်။ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့ Jesse Jackson ကဒေါက်တာကင်းဟာအဖိနှိတ်ခံတွေအတွက်ခွန်အားဖြစ်စေတယ်လို့ဆိုပါတယ
် He is really as a symbol of power and justice
သူဟာကြီးမြတ်တဲ့စွမ်းအားတရားမျှတမှုငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ရေးတို့ရဲ့အပြာရုပ်ဖြစ်ပါတယ်စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွှားရပါမယ်မွန်ဂိုမာရီကအဖြစ်ပြက်မှာဆိုရင်လဲဒ တောင်းဆိုမှုတွေရဖို့အတွက်တီးခန့်အလျှော်ပေးရတာတွေထိတ်တက်ရင်ဆိုင်ရတာတွေရှိခဲ့ပါတယ
်1965ခုနှစ်မှာအသားအရောင်ခွဲခြားမှုကနေအခြေခံလာပြီးတော့မဲပေးကွင်းကိုပိတ်ပင်ခဲ့တာကြောင့်အာဖရိကအမေရိကန်တွေဟာဆယ်မာကနေမန်ဂိုမာရီအထိချီတက်ဆန္ဒပြခဲ့ကြပါတယ်။မေပေကွင်းအတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ဟာမိုင်50ခရီးကိုချီတက်ဆန္ဒပြခဲ့တာဖြစ်ပြီးလူညိုရင်းရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမန်ပက်တက်စ်တကားမှာရင်းဆိုင်တွေ့ဆုံခဲ့ပါတယ်။ရဲတွေကဆန္ဒပြချီတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ကြောပြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ဘုံတွေကိုအုံပြူးပြီးရဲရဲဆက်ဆက်ရိတ်နဲ့လူစုခွဲခဲ့ကြပါ။အဲ့ဒီအချိန်ကလူငယ်တက်ကြွလှရှားသူတဦးအဖြစ်ဦးဆောင်ပါဝင်ခဲ့ပြီးရဲတွေရဲ့ရိတ်နဲ့ဖမ်းဆီးတာကိုခံခဲ့ရတဲ့ဂျွန်လူးဝစ်စာအခုခါမှာအောက်လွှတ်တော်အမတ်တဦးဖြစ်နေပါပြီ
။ They came toward us, beating us with knife sticks, trampling us with horses, released in tear gas.
သူတို့တွေကကျွန်တော်တို့ဒီလျှောက်လာပြီးလက်ကင်ဒုတ်တွေနဲ့ရိုက်ရင်းနဲ့တိုက်ပါလေ။မျက်ရည်ကိုဘုံတွေနဲ့လည်းပြစ်ပါလေ။ရှဲတယောက်ကဒုတ်နဲ့ရိုက်လို့တရားအောင်မှကျွန်တော်မေးသွားပါလေ။တေပြီတော့တောင်ထင်လိုက်ပြီးပါလေ
။လုံချိုရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွဲခဲ့ကြတဲ့အတွက်လဲတနိုင်ငံလုံးစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်။မတရားမှုကိုကောင်းကောင်းမခံကြဘူး။ဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ
်။ We must let the world know that it is necessary to protest this threefold evil.
မေပေကွင်းရင်းစုခံရာလူညုံရေးရဲရဲရက်ဆက်ဖိနှိပ်မှုလိုနိုင်ငံစီရင်ပြုမှုတွေကိုစန့်ကျင်ဖို့လိုအပ်တယ်ဆိုတာကိုကဘာကြီးအနေနဲ့သိဖို့လုပ်ရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါဆန္ဒပြသူတွေအဲ့လိုရိုက်နေခံပြီးရဲနေငယ်ကြမှာတော့ဆယ်မာကနေအဲဘာမှပြင်းနေမျိုးတော့မန်ဂိုမာရီစီဒေါက်တာကင်းဥဆောင်တဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခွင့်ကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်ဒန်တူညီမြအခွင့်အရေးရရှိဖို့ယုံကြည်မှုအပြစ်ရှိတယ်လို့အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကပြောပါတယ်
Martin Luther King Jr. came by to visit me in my hospital room and said, John, don't worry. We will make it from Selma to
Martin. Martin Luther King Jr. ဆေးရုံမှာကျွန်တော်ကိုလာတွေ့ပါလေ။ John ဘာမှမပူနဲ့ Selma ကနေမော်ဂိုမာရီကိုချီတက်နိုင်မှာဖြစ်ပြီးတော့မဲပေးခွင့်ဥပဒေနဲ့အတည်ပြုနိုင်ပါလိမ့်မယ်လို့ပြောပါလေ
။ Selma ကတရားပေါ်မှာချီတက်ဆန္ဒပြပြီးတစ်နှစ်လောက်ကြာမှာတော့ကမရလင်ဒန်ဂျွန်ဆန်ဟာပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။1965ခုနှစ်မှာနိုင်ငံသားတွေအနေနဲ့အသားအရောင်ခွဲခြားမှုမရှိဘဲမဲပေးခွင့်အတွက်ငြင်းငြင်းစွာတောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ဒေါက်တာကင်းရဲ့ရည်မှန်းချက်တွေပြေဝသွားခဲ့ပါတယ်။ Jesse Jackson ကဒေါက်တာကင်းရဲ့တိုက်ပွဲဝင်နည်းပြဟာနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါတယ်
။ Well, he believed in the legal process. He thought litigation alone was too slow. You needed litigation, demonstration and legislation. He believed
the ဥပဒေပေါင်းအတွင်းကတောင်းဆိုတိုက်ပွဲဝင်ရတဲ့ဒီလန်းကင်ဆွဲဖို့သူကယုံကြည်ပါတယ်။ဒါပေမဲ့လည်းဥပဒေကြောင့်အရာပဲတောင်းဆိုနေမယ်ဆိုရင်ချင်းတွေကြံ့ကြာနိုင်တယ်လို့သူကထင်ပါတယ်။ဒါကြောင့်ဆန္ဒပြတောင်းဆိုတာတွေဥပဒေပြဋ္ဌာန်းပေးရေးတောင်းဆိုတာတွေပါလုပ်ဖို့လိုပါမယ်
။ဒေါက်တာကင်းတည်ဆုံးချိန်မှာသူ့အသက်ဟာ39နှစ်ပဲရှိပါသေးတယ်။ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်နေစေပါအချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတစတစဖျက်သိမ်းပြနိုင်ခဲ့တယ်လို့အသားအရောင်ခွဲခြားမှုတွေကိုလည်းအကာအကွယ်ပေးလာနိုင်ပါတယ်။ဒေါက်တာကင်းရဲ့ပြည်သူ့ခွင့်တောင်းဆိုလှုပ်ရှားမှုသမိုင်းကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်မြို့တော်ဝါရှင်တန်ဒီစီမှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအတွင်ပြောကြားတဲ့မိန့်ခွန်းကြောင်းကိုခြံလက်ထားလို့မဖြစ်ပါဘူ
း I have a dream one day this nation will
ဒီနေ့နေ့မှာဒီနိုင်ငံဟာအောင်ကျွလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါအဲ့မိန်ကုန်းကိုနားထောင်မှုအတွက်ဝါရှင်တန် DC ကမြို့သားရေမြမှာလူနှစ်သိန်းခွဲလောက်လာရောက်စုဝေးခဲ့ကြပါတယ်။ New York Times သတင်းတောက် Al Caldwell ကဒေါက်တာကင်းရဲ့နောက်ကိုလိုက်သတင်းယူဖို့တာဝန်ပေးခံခဲ့ရသူပါ
။ What was on King's mind and what he wanted to talk to me about was what he called the
King ရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့ဆင်းရဲသားလူဒန်းသားတွေလှုပ်ရှားမှုတွေတောင်းမှာတနိုင်ငံလုံးကဆင်းရဲသားတွေကိုစုပြီးတော့ဝါရှင်တန် DC ကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်ရောမချင်းအစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ
်။ဒန်နူကြီးများအခွင့်အရေးပေးထားတဲ့ဥပဒေတွေ1960လောက်ကတည်းကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှိမ့်လွန်းနေလို့ပြည်သူ့အခွင့်အရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ
်။ We are a different and a better nation today in the sense that
မယုံကြည်နိုင်စရာကောင်းတော့ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီးဖြစ်တာကြောင့်အသားအရောင်ခွဲခြားမှုတွေရော့ကျသွားတယ်။အခြေအနေတွေတိုးတက်လာပေမဲ့လည်းအတန်းစားကွာဟမှုတွေကတော့ဆက်ရှိနေသေးပါလွတ်လပ်နေပြီဆိုပေမဲ့လည်းအားလုံးဒန်းတူရတာမျိုးတော့မဟုတ်သေးပါဘူး
။ အချိန်လေးပြောင်းလဲခဲ့ပေမဲ့မာတင်လူသာကင်းရဲ့ငြင်းငြင်းစွာဆနပြတောင်းဆိုတဲ့လမ်းစဉ်အားဆက်လက်ရှင်းသင်နေသေးပါဝါရှင်တန်ဒီစီမှာကျင်းပတဲ့တနက်ထိန်းချုပ်ရေးပိုတင်းကျက်တဲ့ဥပဒေပြဋ္ဌာန်းပေးဖို့အကြောင်းသားတွေအပါအဝင်ထောက်ခံသူတသန်းနီးပါးရဲ့တောင်းဆိုဆနပြပွဲအတွင်းဒေါက်တာကင်းရဲ့မိဖြစ်သူယိုလန်ဒါရေနီကင်းလည်းပါဝင်ပါတယ
် My grandfather had a dream that his four little children will not
သူ့အဖိုးရဲ့အိမ်မက်တစ်ခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားရောင်ချီပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူ့ရဲ့ဇယိုက်ကိုသာချီပြီးဆုံးဖြတ်ဖို့ဆိုတာပါ
1968ခုနှစ်အလုတ်ကြမခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာဒန်းတူညီများရေးအတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းဆုရရှိခဲ့ပါတယ်ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းကအကြောင်းပေါင်း100ကျော်နဲ့လမ်းပေါင်း900ကျော်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအမည်မှတ်ခေါ်ခဲ့ပါတယ်ခင်ဗျာ
တဲ့တိတ်ပန်တဲ့နေ့တင်ရကဏ္ဍမှာတော့ COVID-19 ကမ္ဘာကာယရောဂါကြီးတက်နှံဖြစ်ပေါ်လာမှလူမှုညဉ့်ညံမှုအနေကိုပိုပြီးသတိထားလာမိကြတဲ့အကြောင်းသဘောဝန်းကျင်အင်ဂျင်နီယာဒေါ်ရေးကြီးကိုနေ့မြန်ပြီးကြင်ပြပေးပါပါကျမခင်ရသက်ပါCOVID-19 ယောဂါကအသက်ရှူလမ်းကြောင်းဆိုင်ရာအဆုတ်နဲ့ပတ်သက်ပြီးတော့ဖြစ်တဲ့ယောဂါပါဒီယောဂါဌာန်ကိုမထင်မှတ်ပဲခံစားလာကြတဲ့အခါမှာဒီပြင်းထန်အဆောက်အအုံယောဂါဟာလူမှုညဉ့်ညံ့မှုနဲ့ဘလို့ပတ်သက်နေတယ်ဆိုတော့အားလုံးသတိထားလာမိကြတယ်လို့ဒေါ်အေးကြီးကပြောပါတယ်
။ COVID-19 ကဖြစ်တဲ့အခါမှာသူကဗိုင်းရပ်စ်အဆုတ်ထဲဝင်နေဝင်တဲ့အခါမှာလူကြီးအနေနဲ့ပေါ့နော်။ငါကိုကကိုခံအားမကောင်းလို့ရှိရင်ပိုပြီးခံရတယ်ပေါ့နော်။အချို့လည်းအသက်ဆုံးကြတယ်။အဲ့တော့ငါကိုကတန်ဆွမ်းနေတဲ့အဆုတ်ကြီးရှိနေလုံးနေရှိနေစဘာပဲရှိနေသူ့တန်ကိုခံနိုင်နေပေါ့နော်။ဘာလို့ဆိုသူကပြင်းထန်လို့အဲ့တော့လေတူးညဉ့်ညမ်းနေနေရမှာကာရှင်နေခဲ့မယ်ဆိုရင်ဒီအဆုတ်ဒီပါတွေကအားနေနေပြီနော်သူတို့မှတန်ခံထားရတယ်အာမကောင်းဘူးသူတို့မှတချို့စဲဖြစ်စီရတယ်ရှိရအမျိုးလို့ရှိရပေါ့နော်အဆုတ်အားနေနေဆိုလို့ရှိရင်နှလုံးကလည်းအားနေသွားတယ်နှလုံးကပိုအလုံးလို့ပါတယ်နော်အဲ့အဆုတ်နေနှလုံးကတွဲနေတာပေါ့ဒီကအတန်ရှင်းနေနေကိုရှိလို့သူတို့ကဥပမာအမှတ်မဲ့ထားကြတယ်ဒါပေမဲ့တကယ်တကယ်ဖြစ်လာတဲ့ခါကျခန္ဓာကိုယ်ကအစိမ့်ပိုင်းတိုင်းကပေါ့နော်နေနှလုံးကတန်ဆွမ်းနေမှခံနိုင်တယ
်ဒီလိုတန်ဆွမ်းနေဖို့အတွက်လေကောင်းလေတန်ရှုဖို့လိုပါတယ်ဒါပေမဲ့လက်တွေမှာလေကောင်းလေတန်ကောင်းကောင်းမရပဲလေရုကညံ့ညံ့နေတာပါဒီလေရုကိုဘယ်အရာတွေကညံ့ညံ့စေတာပါလဲ
လေရုထဲမှာအခုဆိုရင်လူတိုးတက်လာတဲ့ဖြစ်တဲ့ကြောင့်မလို့လေရုထဲမှာဖြစ်နေတတ်တဲ့ဓာတ်ငွေအရာတွေများသောအဖြစ်တွေ့ရတဲ့ဟာကတော့အော်နံပါတ်1 nitrogen oxide ဆိုတာရှိတယ် carbon monoxide ဆိုတဲ့တန်ဝင်ရှိတယ်နောက်တစ်ခုက sulfur dioxide ဆိုတဲ့တန်ဝင်ရှိတယ်နောက်တစ်ခုက particulate matter လို့ခေါ်တဲ့အမှုန်မွှားတွေရှိတယ်နောက်တစ်ခုကတော့ခဲပေါ့နော်အဲ့ဒါရှိတယ
်လေရုကိုညင်ညမ်းစေတဲ့ဓာတ်တွေက nitrogen oxide ကဘလို့အန္တရာယ်ပေးပါတယ်လဲ
nitrogen oxide ဆိုဆိုရင်သူမှာ nitrogen dioxide ရှိတယ် nitric acid ရှိတယ် nitrous acid ရှိတယ်အဲ့ဒါသုံးခုပါတယ်ချို့ nitrogenoxide ကိုလေသူကဘယ်တော့ဖြစ်တယ်ဆိုရင်ဥမာ nitrogen dioxide ဆိုရင်သူကတော်တော်အန္တရာယ်ရှိတယ်အဲ့ဒီအန္တရာယ်ရှိရဘယ်တော့ဖြစ်တယ်ဆိုရင်ဟိုလောင်စာပေါ့ဘာလောင်စာပဲဖြစ်ဖြစ်လေထဲမှာလောင်ပန်းနေဆိုလို့ရှိရင်ဖြစ်တယ်ဒါကြောင့်မလို့ကားတွေပါသူလည်းအန္တရာယ်စတာထုတ်တဲ့စိတ်ယုံနေရတယ်ရောင်မီးတွေဖြစ်စီတခြားသဘာဝယူခြင်းလောင်စာတစ်ခုကိုဟိုလောင်ခိုင်းပြီးတော့မှထုတ်ရတဲ့ကြောင့်မလို့အဲ့လိုမျိုးဖြစ်တယ်နော်နောက်ပြီးတော့ဘာပဲလို့ပေါ့ပေါက်ကွဲလောင်ကျွမ်းနေဆိုရင်ထွက်တာပါပဲအဲ့လိုလောင်တဲ့အခါမှာနောက်ထပ်ကျင်းအောက်ဆိုက်တွေထွက်တာမဟုတ်ဘူးကာဗွန်မိုနောက်ဆိုက်တွေထွက်တာအဲ့လူတွေရဲ့မော်တော်ယာဉ်တွေသွားရင်အိဇော့ပေါ့အဲ့ဒီကာဗွန်မိုနောက်ဆိုက်ထွက်တယ
်ကာဗွန်မိုနောက်ဆိုက်ကလည်းလူကိုအတော်ဒုက္ခပေးပါတယ်ဘလူနီးနဲ့ပေးတာပါလေ
နော်အဲ့ဒါကမြင်လည်းမမြင်ရဘူးဒါပေမဲ့သူကညံ့ညံ့ရှုနေတယ်ဆိုလို့ရှိရင်လူတွေကိုတိခတ်တိခိုက်တယ်ပြောလို့လဲဆိုတော့သူ့ရဲ့တဘာဝကအဲ့ရှုလိုက်တဲ့လေးလားတစ်စင်ခန္ဓာကိုယ်ရဲ့အစင်ရောက်သွားတယ်ဆိုရင်အဆုတ်ကိတဘာဝကအောက်ဆီဂျင်တွေကိုခန္ဓာကိုယ်ရဲ့ထည့်ပေးဖို့ဒီကာဗွန်ခန္ဓာကိုယ်ရဲ့ဒေါက်တာအောက်ဆီဂျင်ထုတ်တယ်။လေထဲမှာဒီကိလိုမြေကာဗွန်မိုနောက်ဆိုင်များသွားရင် အကာဗိုမိုနောက်ဆိုက်ကသူ့ရဲ့မှာရှိဟီမိုဂလိုဘင်ဆိုပရိုတင်းကသူကအောက်ဆီဂျင်ကိုသူပေါင်းလိုက်တာအောက်ဆီဂျင်ပေါင်းပြီးတော့မှခန္ဓာကိုယ်အစိတ်ပိုင်းတွေလိုရဖြစ်ပေါ့ကွာအဲသူကကာဗိုမိုနောက်ဆိုက်နေရလိုက်ကာဗိုမိုနောက်ဆိုက်ကအောက်ဆီဂျင်ကဟီမိုဂလိုဘင်မပေါင်းရင်မှသူကအင်းကြီးပေးပြီးတော့သူ့ကိုပေါင်းပြတယ်ပေါင်းပြလိုက်တော့အောက်ဆီဂျင်နဲ့ဟီမိုဂလိုဘင်ကပေါင်းဖို့ခင်းရတော့အမရတော့လူတို့ကဖြစ်တာပေါ့နော်
ဆာဖာတိုင်အောက်ဆိုက်ကရောဘယ်လိုအနေရှိပါသလဲ
ဆာဖာတိုင်အောက်ဆိုက်ကလည်းဒီလိုပဲဆာဖာတိုင်အောက်ဆိုက်ဆိုတာလေဆာဖာပါရဲ့ဓာတ်တည်ကိုအကုန်လုံးတောင်ကျွမ်းလို့ရှိရင်တော့ထွက်တာပဲအောက်ဆာဖာတိုင်အောက်ဆိုက်ဖြစ်တယ်သူကလည်းအဆုတ်ကိုလည်းသူပတ်ထိတိုင်ရှိတာပဲ
နိုက်ထရိုဂျင်အောက်ဆိုက်တွေနဲ့လေးစုညီညွတ်မှုရှိနေပြီဆိုတော့အချမ်းပြန်ဘယ်လိုသိနိုင်ပါသလဲ
နိုက်ထရိုဂျင်အောက်ဆိုက်တွေဆိုရင်လူတွေကမျက်စိမှာ substance ဖြစ်တယ်လို့ပြောတော့ကြိမ်းဆက်ဆက်ဖြစ်တယ်နော်အဲ့ဒါကဒါနိုက်ထရိုဂျင်အောက်ဆိုက်အဲ့အနောက်ဘီရောဒီအစုံမှာသွားပြီးထိခိုက်တယ်။ဒါကြောင့်မလို့လူတွေကလည်းလေးလူညီငယ်ကိုရှိလားမရှိလားသိချင်လို့ရှိရင်အလွယ်ဆုံးကမျက်နှာတွေမျက်စိတွေနဲ့ပေါင်းနေစပ်ဖြစ်တယ်လားဒါဆိုလို့ရှိရင်ဒါအန်ထရိုဂျင်အောက်ဆိုက်တွေများနေတဲ့သဘောပေါ့နော်။နောက်ကောင်းကင်ဘူးကိုကြည့်လိုက်ပါကောင်းကင်ကညိုမဲမဲဖြစ်ညိုနေပြီဆိုတာအန်ထရိုဂျင်အောက်ဆိုက်များလို့လေ။သူတို့ကဒီရောင်စင်တန်းမှာမျက်စိညီနေတဲ့ရောင်စင်တန်းမှာနိုက်ထရိုဂျင်အောက်ဆိုက်တွေကအပြာနဲ့အစိမ်းကိုရောင်စင်ထဲမှာစုပ်လိုက်တယ်စုပ်လိုက်တော့တကယ်မို့အညိုပဲတွေ့တော့ပါနော်အညိုပဲမြင်ရတယ်အဲ့လိုဆိုတော့ဖြစ်သွားတယ
်လေးလိုညဉ့်ဉျန်းမှုကိုဖြစ်စေတဲ့အရာထဲမှာအဆိုးဆုံးကအမုံမွားတွေပါအမုံမွားတွေကိုကြာချိန်ခက်မြန်းများရှူရှက်ရတဲ့ဒေတာတွေမှာနေထိုင်သူတွေအတွက် COVID-19 အန္တရာယ်ကသိချီပါတယ
်အမုံမွားကျတော့တေးတွေတက်တာပုံရလာတယ်အမုံမွားမှာမျိုးရှိတယ်10မိုက်ခရွန်နဲ့နေတဲ့အမုံအဘုံဆိုရရှိတယ်။ဒါကနည်းနည်းကြီးတဲ့အမုံလို့ခေါ်တယ်။နောက်တစ်ခါပြည့်တဲ့တမန်ကမိုက်ခရိုနဲ့နေတဲ့နေတဲ့အမုံလေးတွေရှိတယ်။ဒါအချင်းကိုပြောနေပါဘော။အဲ့အမုံလေးတွေကသူက PM 2.5 လို့ခေါ်တယ်နော်။အမုံပြည့်တဲ့တမန်ကအမုံလောက်ပဲရှိတယ်အမုံလို့ခေါ်တယ်။အဲ့ဒီတော့ဒီအမုံလေးကဆိုလို့ရှိရင်လူကဒါအဆုတ်ကိုထိခဲ့တာပေါ့။အဆုတ်တွေရှူရတယ်ဆိုရင်ဒီအမုံလေးကအဆုတ်ထဲဝင်သွားမယ်ဝင်သွားလို့ရှိရင်နှုတ်လူကအတက်ရှူရတဲ့ဟာမှာအခက်အခဲတွေရှင်းလာမယ်။နောက်အမုံလေးတွေကြတော့တိတ်တေးလုံးအားရှိရောဒီနော်အမုံနှစ်သက်သမားမိုက်ခရိုနဲ့နေတဲ့အကောင်ဆိုလို့ရှိရင်သူကစံချိန်ချင်းတော့စ30လောက်နေတယ်။ဒါစံချိန်ကအရင်သေးတယ်ပြီးတော့အဲ့ဒါလေးတွေကအဆုတ်ထဲနဲ့မကတယ်မလဲတွေးရဲဝေရောက်သွားတယ်။တွေးရဲရောက်သွားတဲ့ခါမှာတွေးရဲမှရှိကောင်းနဲ့ပတိနေမှာတော့ဒီကြောတော့ပိတ်တာအုံတော့မပိတ်လားဒါနှလုံးမှာပိတ်မလားအမျိုးနဲ့အမျိုးမျိုးဖြစ်တတ်တယ်အဲ့ကြောင့်သူကအမတန်မှအနေရှိပါတယ်အခုကိုဗစ်ကာလမှာဆိုရင်လည်းကိုဗစ်ရဲ့အတိုင်းပဲလူတို့ညီညာမှုဖြစ်နေတဲ့မျိုးလူတွေကပို့ပြီးတော့အထိနာတယ်ဆိုတော့တတိထားပြီးတော့ဒီဘာဝပုံဝင်ချက်ထင်းထင်းရင်းဆိုတာဟာလူတွေရဲ့ကျန်းမာရေးနဲ့ထိစပ်နေလို့ထင်းထင်းနေရတာဆိုရင်အတိတရားကိုနှလုံးသားထဲမှာထားပြီးတော့ကိုဗစ်ကိုဒါကဝယ်နေရပါလေထည့်ပြီးတော့စဉ်းစားသင့်ပါလေ
ဒေါ်အေးကြီးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးဖြတ်ကြပါမယ်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြခြင်းပါလေကိုရိုနာဗိုင်းရပ်စ်ဖျောက်ကတန်းကြောင့်ကမ္ဘာမှာလူပေါင်းသက်သန်းကျော်သေဆုံးနေရခြင်းပါပဲ။ယေရှုခရစ်တော်ဂျေရုရှလင်မှာလောကကတိုင်အတင်ခံရတဲ့နေ့လို့ခရစ်ယာန်တွေယုံကြည်ကြတဲ့ Good Friday ထောက်ကြံနေ့ကိုကမ္ဘာတစ်လောကသမ်းနေချီတဲ့ခရစ်ယာန်ဘာသာဝင်တွေအထိတ်မှဆုတောင်းပွဲတွေလုပ်နေကြပါတယ်။ထောက်ကြံနေ့မနေ့ပိုင်းအချိန်ထိယောဂအကုဆက်ခံရသူကကမ္ဘာတစ်လောမှာ 1.6 သန်းဖြစ်သွားပြီလို့သတင်းထုတ်ပြန်ပါတယ်။မက္ကဆီကိုကရေနံထောက်လုပ်မှုနဲ့ပတ်သက်ပြီးသဘောတူမဲ့အရေးအယံတွေ့လာရတဲ့နောက်မှာအိုပက်နဲ့မိတ်ဆွေနိုင်ငံတွေကဇူလိုင်လအထိတနည်းကိုရေနံစီ10တန်းရှော့ချထုတ်လုပ်ဖို့သဘောတူလိုက်ကြပါပြီ။မြန်မာနိုင်ငံမှာတော့ COVID-19 စောင့်ကြည့်လူနာ89ဦးတည်းကတဦးမှာရောဂါပိုးတွေ့ရှိရတာကြောင့်တက်ခွဲတည်ပြုလူနာက28ယောက်ရှိသွားပြီလို့ဧပြီလ10ရက်ညပိုင်းမှာကြေညာခဲ့ပါတယ်။ကြံကြံကာလအတွင်းမှာမလို့အပ်ဖဲအင်းအပြင်းမထွက်ကြဘူးနဲ့လူစုလူဝေးမလုပ်ဖို့တိုင်းဒေသကြီးအစိုးရအသီးသီးကညွှန်ကြားချက်တွေထုတ်ပြန်ထားပါတယ်။တောက်ကြံလေးကထပ်မလိုက်တဲ့ကန့်သက်ချက်အစ်စ်တွေကြောင့်အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာဗလီတွေကိုပိတ်ထားရတယ်လို့စားသောက်ဆိုင်တွေနဲ့ပန်းခြံတွေလည်းပိတ်ထားရပါတယ်။ဆနေနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အစီအစဉ်ကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။
ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ယူသက်ပ
ါ This program has come to you from the Voice of America, Washington.